Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတောရရှင်များရှင် VOE မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်မေလ2ရက်နေ့စနေနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဆိုင်းဒိုမီတာ24 25 32 51နဲ့လိုင်းလံမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။တောရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမတင်ကြီးထိုက်ပါ
။ကျမကတော့ဆုမြတ်မမရှင်။ညီပေါင်းငရင်အတွက်နိုင်ငံတကာကပေးနေတဲ့ငွေကြေးနဲ့ကယ်ဆယ်ရေးအထောက်အပံ့တွေကိုအစိုးရကကန့်သတ်နေတဲ့အတွက်နိုင်ငံတကာကယ်ဆယ်ရေးအဖွဲ့တွေမကျေမနပ်ဖြစ်နေကြပါတယ်။ UK အတွက်စတုတ္ထမြောက်အင်းရှေးဆန်မင်းသမီးလေးကိုဒီကနေ့စနေနေ့မှာမွေးဖွားခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုညာဝင်းအောင်နဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။သတင်းတွေကြီးညာပြီးမှတော့ဝါပြည်သွေးစည်းညီညွတ်ရေးပါတီဌာနချုပ်မှကျင်းပနေတဲ့တိုင်းရင်းသားခေါင်းဆောင်တွေရဲ့ထိပ်သီးညီလာခံကိုအရင်ဆုံးနားဆင်ကြရဖို့ရှိပြီးဒီနောက်မှာတော့
ဒီ NGO တော်တော်များများကဒီကယ်ဆယ်ရေးလုပ်ငန်းတွေကိုလွတ်လွတ်လပ်လပ်သူကလုပ်လို့မရဘူးဖြစ်နေတာပေါ့အဲငလင်းလုပ်ပြီးတဲ့အခါမှာဒီကယ်ဆယ်ရေး
ဒါတော့ညီပေါ်နိုင်ငံမှာငလင်းကယ်ဆယ်ရေးလုပ်ငန်းတွေကိုသတင်းရယူဖို့ရောက်နေတဲ့ VOA သတင်းတောက်ကိုစင်လက်ကိုတွေ့ဆုံမေးမြန်းထားတာကိုလည်းသတင်းတွေကြီးညာပြီးမှနားဆင်ကြရဖို့ရှိပါတယ်ရှင်ဒီနောက်မှာတော့ပတ်စင်ကဏ္ဍတွေဖြစ်တဲ့ဘလော့ဂါတွေပြောသမျှမတူတာလေးတွေကိုနားဆင်ကြရမှာပါဒုတိယပိုင်းအစီအစဉ်မှာတော့စနေနေ့ညချမ်းတိုက်ရိုက်လေးလိုက်အစီအစဉ်ကိုထုတ်လွှင့်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုညာဝင်းအောင်တို့ကကြီးညာပေးကြပါအောင်ရှင
်နေပေါ်နိုင်ငံမှာအင်အားဖြင့်မြေငရင်ကြီးလှုပ်ကပ်ခဲ့တာသတင်းတစ်ပတ်ကြာလာတဲ့အထိဝေးလံခေါင်ဖျားတဲ့နေရာတွေစီကိုကယ်ဆယ်ရေးအကူအညီတွေမရောက်နိုင်သေးဘဲဖြစ်နေပါတယ်။နိုင်ငံတကာကူညီကယ်ဆယ်ရေးတွေရောက်ရှိနေပေမဲ့နေပေါ်အစိုးရရဲ့ညှိနှိုင်းဆောင်ရွက်မှုဘိုင်းမှာအားနည်းနေတဲ့အတွက်လိုအပ်တဲ့နေရာတွေစီကိုအကူအညီတွေမရောက်နိုင်သေးတာလို့အဲ့ဒီမှာရှိတဲ့သတင်းတောက်တွေကပြောကြပါတယ်။နိုင်ငံတကာကပေးနေတဲ့ငွေချေးနဲ့ကယ်ဆယ်ရေးအထောက်အပံ့တွေကိုအာဏာပိုင်တွေဘက်ကကန့်သတ်စစ်ဆေးမှုတွေဟာကြီးမားနေတဲ့အတွက်နိုင်ငံတကာကယ်ဆယ်ရေးလုပ်သားတွေမကြေမနက်ဖြစ်နေကြတယ်လို့အဲ့ဒီမှာရောက်နေတဲ့ဒီ VOA သတင်းတောက်ကပြောပါတယ်။ကယ်ဆယ်ရေးလုပ်ငန်းတွေကိုအစိုးရကထိထိရောက်ရောက်မလုပ်တဲ့အတွက်ပြည်သူတွေကြားမှာလည်းမကြေနပ်မှုတွေထွက်ပေါ်နေပါတယ်။နေပေါ်တိုင်းနိုင်ငံလုံးနီးပါးကြဲကြဲပြန့်ပြန့်အပြတ်အစည်းတွေဖြစ်ခဲ့တဲ့မြေငင်းရဲ့အတွင်းမှာလူပေါင်း 6,600 ထက်မနည်းသေဆုံးခဲ့တယ်လို့နေပေါ်ရဲတပ်ဖွဲ့ကပြောပါတယ်။14,000ထက်မနည်းလည်းဒဏ်ရာတွေရရှိခဲ့ပြီးတော့ထောင်ပေါင်းများစွာဟာလည်းပျောက်ဆုံးနေဆဲဖြစ်ပါတယ်။နှစ်ပေါင်း80အတွင်းနေပေါ်မှအစိုးဆုံးဖြစ်တဲ့မြေငင်းရင်အတွင်းအပြည့်အစည်းပုံတွေအောက်မှာပိတ်မိနေနိုင်သူတွေကိုဆက်လက်ရှာဖွေနေကြပေမဲ့သတင်းတစ်ပတ်ကြာလာချိန်မှာတော့အသက်ရှင်ရဲ့ကယ်ဆယ်နိုင်မဲ့မျှော်လင့်ချက်တွေလည်းနှဲလာနေပါတယ်။ခုနှစ်တက်သမရှစ်ပြင်းအားနဲ့လှုပ်ခဲတဲ့ငရင်ကြောင့်နေအိမ်တွေအလုံးနီးပါးပြိုပြက်ပျက်စီးသွားတဲ့ရွာတွေမှာလူတွေဟာဖြစ်တယ်လို့တေးထိုးပြီးတော့နေကြရပါတယ်။လူဦးရေ28တန်းရှိတဲ့နေပေါ်နိုင်ငံမှာငရင်တန်းကို8တန်းလောက်ခံခဲ့ကြရပြီးတော့ဒီလူပေါင်း2တန်းထက်မနည်းအတွက်ကိုနောက်ထပ်3လလောက်အထိယာယီတဲတွေတောက်ရည်တန်းတွေအစားအစာနဲ့ဆေးဝါးလိုအပ်မှုတွေရှိနိုင်တယ်လို့ကုလသမဂ္ဂကပြောထားပါတယ်ရှင်
။အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီဟာသီရိလင်္ကာနိုင်ငံကိုဒီကနေ့ရောက်ရှိနေပြီးသီရိလင်္ကာသမ္မတမာတိပါလာသီရိစင်နာနဲ့ရောဝန်ကြီးချုပ်ရာနေဝစ်မီစင်ဟာနဲ့ပါတွေ့ဆုံခဲ့ပါတယ်။ဒါဟာဆယ်စုနှစ်တခုအတွင်းအမေရိကန်နိုင်ငံသားဝင်တို့ရဲ့ပထမအဦးဆုံးခရီးစဉ်လည်းဖြစ်ပါတယ်။သူတို့ဆွေးနွေးပွဲအတွင်းသီရိလင်္ကာနိုင်ငံရဲ့ဒီမိုကရေစီပြည်ဝင်ပြောင်းလဲရေးနဲ့နှစ်နိုင်ငံဆက်ဆံရေးကိစ္စကိုအဓိကထားဆွေးနွေးကြတာဖြစ်ပါတယ်။အိန္ဒိယသမုဒ္ဒရာထဲမှာမဟာဗျူဟာအရေးကြီးကျွန်းနိုင်ငံဖြစ်တဲ့သီရိလင်္ကာနိုင်ငံနဲ့ဆက်ဆံရေးကောင်းမွန်အောင်ပြန်လည်ထူထောင်သွားဖို့အမေရိကန်ပြည်ထောင်စုကလိုလားပြီးနိုင်ငံပုံမှန်ဆွေးနွေးမှုတွေပြန်လုပ်သွားမယ်လို့ဂျွန်ကယ်ရီကပြောပါတယ်။သမရာဟောင်းမဟိန္ဒာရာဂျပက္စီရဲ့သီရိလင်္ကာအစိုးရလက်ထက်လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့သီရိလင်္ကာနဲ့အမေရိကန်ပြည်ထောင်စုတို့ဟာနှစ်ပေါင်းတော်ကြာဆက်ဆံရေးအဆင်မပြေဖြစ်ခဲ့တာပါ။လူအခွင့်အရေးကိစ္စပေါ်အခြေခံပြီးအနောက်နိုင်ငံတွေနဲ့အဆင်မပြေဖြစ်နေခြင်းမှာရာဂျပက္စီရဲ့အစိုးရဟာတရုတ်အစိုးရနဲ့ပိုပြီးနှိစက်ခဲ့ပါတယ်။
အမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်နေ့ညပိုင်းအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ UK ရဲ့ဒုတိယမြောက်အင်းရှေ့မင်းသား William နဲ့စနီး Catherine Middleton ကနေဒီကနေ့စနေနေ့မှာသမီးလေးဖွားမြင်ခဲ့ပါတယ်။ ကမ်ဘရစ်မြို့သားကတော်ကက်သရင်းကနေယူကေရဲ့စတုထမြောင်အင်ရှေ့ဆန်ဖြစ်မဲ့သမီးလေးကို၈ပေါင်၃အောင်စားနဲ့မွေးဖွားခဲ့တယ်လို့ကန်စင်တန်နန်းတော်ကနေသတင်းထုတ်ပြန်ခဲ့ပါတယ်။ကလေးရောမိခင်မှာကျန်းမာကြတယ်လို့ကြေညာချက်ထဲမှာဖော်ပြထားပါတယ်။သမီးလေးရဲ့နာမည်ကိုတော့ထုတ်ပြန်ခြင်းမရှိသေးပါဘူး။မင်းသားဝီလျံနဲ့ကက်သရင်းတို့ရဲ့ဒီပထမသားဦးလေးမင်းသားဂျော့ချ်ကိုမွေးဖွားခဲ့တဲ့လန်ဒန်မြို့တော်ကစိန့်မဲရီစ်ဆေးရုံရဲ့လင်ဒိုအဆောက်မှာပဲဒုတိယသမီးလေးကိုမွေးခဲ့တာဖြစ်ပါတယ်။ဒေသဆန်တော်ချိန်မနေ့6နာရီမှာမင်းသားဝီလျံနဲ့အတူကက်သရင်းဟာလင်းတို့အဆောင်ကိုရောက်ရှိလာခဲ့ပြီးတော့မနေ့7နာရီ34မိနစ်မှာမိဖွားခဲ့တယ်လို့နန်းတော်ကပြောပါတယ်။ဘုရင်မကြီးအဲလိဇဘက်နဲ့ကျင်ရတော်အက်ဒင်ဘရာမြို့သားကြီးဝေလမင်းသားချားလ်စ်နဲ့ဇနီးတဲ့ကွန်ဝဲမြို့သားကတော့တခါမင်းသားဟယ်ရီတို့အားလုံးဟာမင်္ဂလာသတင်းအတွက်ကိုဝမ်းမြောက်နေကြတယ်လို့ကန်စင်ဂျန်နန်းတော်ရဲ့အကြေညာချက်မှာပြောထားပါတယ်။UK ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကလည်းကမ်ဘရစ်မြို့သားနဲ့မြို့သားကတော်တို့ကနေသမီးလေးမွေးဖွားတဲ့အတွက်သူတို့အစာအင်မတန်မှဝမ်းသာတယ်လို့ Twitter လူမှုကွန်ရက်ပေါ်ကနေဖော်ပြခဲ့ပါတယ်။အင်ရှစ်မင်းသားချားလ်စ်မင်းသားဝီလျံမင်းသားဂျော့ချ်ပြီးရင်အခုဖွားမြင်တဲ့မင်းသမီးလေးဟာ UK ရဲ့စတုထမြောင်အင်ရှစ်ဆန်ဖြစ်ပါတယ်။ကက်သရင်းမစ်ဒယ်တန်မွေးဖွားရဲ့မတိုင်ခင်ကနိုင်ငံတကာကသတင်းထောက်တွေနဲ့တော်ဝင်မိသားစုကိုထောက်ခံကြသူတွေဟာစိန့်မေရီစ်ဆေးရုံရဲ့ရှေ့မှာကြိုတင်စောင့်နေကြကြပါတယ်ရှင်။
အမေရိကန်ပြည်တော်စုအရှိဘက်ချမ်းဘော်တီမိုးမြို့မှာညမထွက်ရအမိတ်ထုတ်ထားတာကိုချိုးဖောက်မှုနဲ့တောက်ကြညတုံးကလူတချို့ကိုရဲကဖမ်းဆီးခဲ့ပါတယ်ဖရက်ဒီဂရေးဆိုသူလူမဲတဦးကိုရဲတွေဖမ်းဆီးစဉ်မှာလေဗင်ယိုကျိုတေဆုံးသွားပြီးနောက်ဆနပြဆန့်ကျင်ကြတဲ့ဘော်တီမိုးမြို့မှာညမထွက်ရအမိတ်ထုတ်ပြန်ထားတာပါဂရေးကိုတေသွားအောင်လုပ်ခဲ့မှုနဲ့ပတ်သက်သူရဲရာရှိ6ဦးကိုအစိုးရရှေ့နေတွေကတရားစွဲထားပါတယ်ရဲတွေကိုအခုလိုတရားစွဲဆိုတဲ့သတင်းထွက်ပြီးနောက်ညမထွက်ရအမိတ်ကိုချိုးဖောက်ပြီးလမ်းပေါ်ထွက်ဆန္ဒပြသူတွေကိုဘော်တီမိုးမြို့တော်ခန်းမနားမှာဖမ်းဆီးခဲ့ပါတယ်။တရားစွဲဆိုခံထားရတဲ့ရဲရာကြီး6ဦးထဲမှာလူမဲ3ဦးနဲ့လူပြု3ဦးပါဝင်ပြီးသူတို့ကိုတောက်ကြနေကဖမ်းဆီးခဲ့ပေမဲ့နောက်ပိုင်းမှာခံဝင်ချက်နဲ့ပြန်လည်လွှတ်ပေးခဲ့ပါတယ်
။ပွဲကြီးပွဲကောင်းလက်ဝဲဝဲတစ်ခုဖြစ်မယ်လို့လူပြောများနေတဲ့ဒီ Floyd Mayweather နဲ့ Manny Pacquiao တို့ရဲ့Weatherweight တန်း boxing champion လူပွဲကိုဒီကနေ့စနေနေ့ညပိုင်း Las Vegas မြို့မှာကျင်းပမှာဖြစ်ပါတယ်။အသက်38နှစ်အရွယ် Mayweather ဟာဒီကြေးစားပွဲပေါင်း48ပွဲမှာတပွဲမှာရှုံးပွဲမရှိခဲ့သလိုဖိလစ်ပိုင်လူမျိုးအသက်36နှစ်အရွယ်ပက်ကယောဟာလည်းကြေးစားပွဲပေါင်း64ပွဲမှာဒီ58ပွဲအနိုင်ရထားဘူးသူဖြစ်ပါတယ်။ Mayweather ဟာမတူညီတဲ့ weight တန်း5မြို့အတွက်ကမ္ဘာ champion ဆုတွေအနိုင်ရရှိထားပါတယ်။ပါကီယောဟာလည်းမတူတဲ့ weight တန်း6မျိုးအတွက်ကိုကမ္ဘာချန်ပီယံဆုတွေရရှိထားပြီးတော့ဒီကနေ့ပွဲမှာအနိုင်ရသူဟာလက်ဝဲလောကမှာအကောင်းဆုံးလက်ဝဲသမားအဖြစ်နဲ့မှတ်တမ်းတင်ခံရမှာဖြစ်ပါတယ်။အားကစားစိတ်ဝင်စားသူတွေကြားမှာရောစိတ်မဝင်စားကြတဲ့သူတွေကြားမှာပါဆွေးနွေးစရာဖြစ်လာအောင်ကိုလူပြောများနေတဲ့ဒီလက်ဝဲပွဲကနေစုစုပေါင်းဒေါ်လာတန်ပေါင်း400လောက်ဝင်ငွေရမယ်လို့ခန့်မှန်းထားကြပါတယ်ရှင
်။ထိတ်တဲရောက်တဲ့နေ့ကိုမဆုမြတ်မုံနဲ့ကိုညာဝင်းအောင်တို့ကြီးညာပေးခဲ့တာပါရှင်။အခုကတော့မြန်မာဆိုင်ရာသတင်းဆောင်မတွေကိုတင်ပြပေးပါမယ်။ဝါပြည်သွေးစည်းညီညွတ်ရေးပါတီဌာနချုပ်မှာကျင်းပနေတဲ့တိုင်းသားလက်နက်ကိုင်အဖွဲ့ရဲ့ထိတ်သီးညီလာခံဒုတိယနေ့မှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းကြီးရဲ့တိုင်းနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရက်စဲရေးနဲ့ငြိမ်းချမ်းရေးဆိုင်ရာအကြံပြုချက်စာရန်းတွေကိုအဓိကတင်သွင်းချပါတယ်တိုင်းနာလက်နက်ကိုင်တွေရဲ့ထိတ်သီးညီလာခံဆွေးနွေးမှုတွေကနေငြိမ်းချမ်းရေးရလဒ်တွေပေါ်ထွက်လာမယ်လို့လည်းယုံကြည်မျှော်လင့်နေကြတာပါညီလာခံချင်းပနေချိန်မှာတော့တိုင်းရင်းဒေသတချို့မှာလည်းတိုက်ပွဲတွေကဆက်ပြီးတော့ဖြစ်နေပါတယ်အခြေအနေအသေးစိတ်ကိုတော့မဆုမုံကပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါ2015ခုနှစ်မေလ1ရက်နေ့မနက်ပိုင်းကစတင်ခဲ့တဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP ဌာနချုပ်ပန်ဆန်းမှာ6ရက်ကြာကျင်းပမယ့်တိုင်းရင်းသားထိပ်သီးခေါင်းဆောင်တွေရဲ့မျက်နှာစုံကြည့်တိုင်းရင်းသားညီလာခံဒုတိယမြောက်နေ့မေလ2ရက်နေ့မှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့12ဖွဲ့ရဲ့တနိုင်ငံလုံးအပြစ်ရရေးနဲ့ငြိမ်းချမ်းရေးဆိုင်ရာအကြံပြုစာရန်းတွေကိုအသီးသီးတင်သွင်းခဲ့ကြပါတယ်ဒီကနေ့ကျင်းပတဲ့တိုင်းရင်းသားညီလာခံမှာဆွေးနွေးခဲ့ကြတဲ့အခြေအနေနဲ့ကိုကံလက်နက်ကိုင်တပ်ဖွဲ့ဘက်ကတင်သွင်းအကြံပြုခဲ့တဲ့အစီရင်ခံစာနဲ့ပတ်သက်ပြီးတော့ကိုကံလက်နက်ကိုင်တပ်ဖွဲ့ MNDAA ရဲ့ပြောခွင့်ရဦးထွန်းမြလင်းက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
။မနေ့တော့ကနေဒီနေ့တော့အဓိကဒီအဖွဲ့တိုင်းရဲ့အကြံပြုချက်စာတမ်းတွေကိုပဲအမြင်ပေါ့နော်အဲ့လိုတင်ကြပါတယ်ခုအခြေအနေနဲ့ပတ်သက်ပြီးတော့ဆက်လက်ဆောင်ပါကျွန်တော်မှတ်မိတော့အားလုံးဒီတနင်္ဂနွေလုံးအပြစ်ခတ်ရက်စဲရေးဖို့ရဲပြီးတော့ငြိမ်းချမ်းရေးအတွက်ရဲအဲ့လိုအဓိကအားတွေထားပြီးတော့ဆွေးနွေးဟိုပေါ့အကြံပြုကြတာပေါ့ဗျာ
တိုင်းရင်းသားထိပ်သီးညီလာခံကနေငြိမ်းချမ်းရေးအကျိုးရလဒ်တွေပေါ်ထွန်းလာနိုင်မယ်လို့လည်းတိုင်းရင်းသားကောင်းဆောင်ဒီဘက်ကယုံကြည်မျှော်လင့်ကြပါတယ်လို့ကိုကန့်တက်ကပြောပါတယ
်အားလုံးမျက်နှာစုံညီဆိုတော့မျှော်လင့်ထားပါတယ်ကျွန်တော် channel လမ်းစာတစ်ခုတော့ရမှာပါဒီညီလာခံနေပြီးတော့မှဒီ news press တစ်ခုလုပ်မယ်လုပ်ဖို့ရှိမှတဲ့အားကြံတည်မှာပါအဓိကတော့ဒီကျွန်တော်ဒီဒါနဲ့ဖြစ်နေတဲ့ဖြစ်စဉ်လေးရယ်အခြေအနေရယ်ပြီးတော့ငင်းချမ်းဖို့အတွက်ကောဒီကျွန်တော်ရဲ့ငကူကလေးကဆွဲခိုင်းထားတဲ့ဟိုပါပဲတနင်္ဂနွေလုံးအနေနဲ့တိုင်းသားညီကိုဖွဲ့စည်းတည်လိုလားတဲ့အချက်လေးတွေပေါ့နော်အလုံးတူကြီးကသိရပါတယ်အဲ့ဒါတွေဘလို့လက်တွဲပြီးတော့ပြုလုပ်ကြရင်ကောင်းမလဲဆိုတာလေးပါအဲ့ဒါလေးပါတာတော့ကျွန်တော်မမှီပါတယ်တော်တော်များများတော့အဲ့ဒီဒီပခါတွေကိုတော့ရက်တန်တဲ့နေလို့တော့အလုံးဟိုလိုအကြံပြုထားတာတွေ့ရပါတယ်
အခုလက်ရှိဝါပြည်ပန်ဆန်းမှာကျင်းပနေတဲ့တိုင်းရင်းသားညီလာခံမှာမြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်အဖွဲ့ MNDAA ကိုကန့်တက်ကစစ်ဦးစီးချုပ်ဒုတိယစစ်ဦးစီးချုပ်နဲ့ပြောခွင့်ရဦးထွန်းမြတ်လင်းတို့တက်ရောက်နေကြချိန်မှာပဲကိုကန့်ဒေသဘက်မှာတော့မြန်မာအစိုးရတပ်နဲ့ကိုကန့်တက်တို့ကြားတိုက်ပွဲတွေဟာဆက်ဖြစ်ပွားနေပြီးစစ်ရေးကတင်းမာနေပါတယ်လို့ကိုကန့်တက်ဘက်ကပြောပါတယ
်ကျွန်တော်ဦးစီးချုပ်တက်ပါတယ်ပြီးတော့ဒုတိယဦးစီးချုပ်တက်ပါတယ်ကျွန်တော်တက်ပါတယ်တို့တက်နဲ့ကြီးနေတော့နေတိုင်းလို့ဖြစ်နေပါတယ်ဒီနေ့နည်းနည်းလေးတခုသူသားလာတာတော့ကျွန်တော်ကြားသည့်တော့တော့တို့ဒီကြီးတက်လဲကျွန်တော်တို့ဒီရှေ့တန်းဖက်သခန်းဖက်နဲ့သခန်းဖက်ကိုကတ်လာတာတွေ့ရပါတယ်ပြီးတော့တန်းချက်ကကားလဲအတင့်ကားပြောတာတင်းကားငါးစီးလဲအဲ့မှာစိုင်ထားတယ်ပြောပါတယ်အဲ့လိုကြားရပါတယ
်မေလာတရက်နေ့ကနေစတင်ပြီးတော့6ရက်ကြာကျင်းပမယ်ဝါပြည်ပန်ဆန်းမြို့ရဲ့တိုင်းရင်းသားထိပ်သီးညီလာခံကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့12ဖွဲ့ကခေါင်းဆောင်63ဦးတက်ရောက်နေတာဖြစ်ပါတယ်ရခိုင်တက်မတော့အေးကချင်လွတ်မြောက်ရေးအဖွဲ့ကရင်အမျိုးသားအစည်းအရုံးရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီမိုင်းလာတက်ဖွဲ့မွန်ပြည်တစ်ပါတီကရင်နီအမျိုးသားတိုးတက်ရေးပါတီပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ပလောင်လွတ်မြောက်ရေးတပ်ဦးကိုကန့်တက်ဖွဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီစတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့12ဖွဲ့ကစစ်ဦးစီးချုပ်ဒုတိယစစ်ဦးစီးချုပ်ဗိုလ်ချုပ်ဥက္ကဋ္ဌဒုဥက္ကဋ္ဌအထွေထွေအတွင်းရေးမှုစတဲ့ထိပ်သီးခေါင်းဆောင်တွေကိုယ်တိုင်တက်ရောက်ပြီးတော့တနိုင်ငံလုံးအဖြစ်ရည်ရည်နဲ့ငြိမ်းချမ်းရေးဆိုင်ရာကိစ္စတွေကိုတက်ရောက်ဆွေးနွေးနေကြတာဖြစ်ပါတယ်ရှင
်မဆုမွန်ပြောပြပေးခဲ့တာပါရှင်တော်ရရှင်များရှင်နီပေါ်နိုင်ငံခတ်တမန်တူမြို့တော်မှာအင်အားဖြင့်ငလျင်လှုပ်ခတ်ခဲ့တာတပတ်ကြာမြင့်သွားပြီဖြစ်ပေမဲ့ကူညီကယ်ဆယ်ရေးလုပ်ငန်းတွေတော့ထိထိရောက်ရောက်မလုပ်နိုင်သေးပါဘူးနီပေါ်နိုင်ငံမှာငလျင်ကယ်ဆယ်ရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးသတင်းယူဖို့ရောက်နေတဲ့ VOA ရဲ့ဗီဒီယိုသတင်းတောက်ကိုစင်လက်ကိုကိုသားညုံကမေးမြန်းထားပါတယ်ရှင
်ဒီ NGO တော်တော်များများကဒီကူကယ်ဆယ်ရေးလုပ်ငန်းတွေကိုလွတ်လွတ်လပ်လပ်သူကလုပ်လို့မရဘူးဖြစ်နေတာပေါ့အဲငလျင်လှုပ်ပြီးတဲ့အခါမှာဒီဟိုကဲစေးအတွက်ကိုထောက်ပံ့ငွေတွေပေးတဲ့အခါမှာသူတို့ဒီအစိုးရသတ်မှတ်ထားတဲ့အကောင့်သူက Prime Minister Relief Fund ဆိုတဲ့အကောင့်ထဲကိုပဲထည့်ရမယ်ဒီ April 25ရက်နေ့နောက်ပိုင်းဟိုဖွင့်တဲ့အဲဒီ NGO တွေရဲ့ဒီကဲစေးငွေလက်ခံမဲ့အကောင့်တွေအလုံးကအကောင့်တွေတရားမဝင်ဘူးပေါ့အဲ့လိုမျိုးလှုပ်ထားတာရှိတယ်နောက်တစ်ခုကကြတော့အဲ့လိုမျိုးဟိုနိုင်ငံတကာပို့လိုက်တဲ့ပစ္စည်းတွေကဲစေးပစ္စည်းတွေကိုဒီသူတို့အကောက်ခွန်နဲ့အဲ့ဒီလူဝင်မှုကြီးကြပ်ရေးတို့အဲ့လိုသူတို့စစ်ဆေးတဲ့ဌာနတွေက3-4ခုကနေပြီးတော့သူတို့ကထောက်ခံချက်တွေယူရတယ်အဲ့လိုမျိုးအထက်ထက်စစ်နေတော့ဟိုအချိန်ကြန့်ကြလာပြီးရှိရပေါ့ပြီးတော့ကျတော့ဒီမှာငကိုရဲကရှိနေတဲ့ local NGO တွေကလည်းဒီကေဗေးပစ္စည်းတွေကိုနယ်တွေကိုသူတို့ဟိုပို့ခွင့်မရှိဘူးပေါ့အစိုးရရှိတာထောက်ခံချက်ယူရတယ်အဲ့အဲ့လိုမှမယူရင်လမ်းမှာအဲ့လိုမျိုးဟိုဒီကေဗေးရှင်တန်းတွေကိုပိတ်တာတို့ဒီစစ်ဆေးတာတို့အဲ့လိုမျိုးအခက်အခဲတွေအများကြီးကြုံနေရတယ်လို့
ဟုတ်ကဲ့အဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီအစိုးရဘက်ကရောဗာများနေပေါ်အစိုးရဘက်ကရောဗာများပြောသေးလဲခင်ဗျာ
လောလောဆယ်တော့သူတို့ဘက်ကဟိုနိုင်ငံဒီလိုမျိုးဟိုကြီးမားတဲ့ဟိုတဘာဝဘေးရင်တည်းကျုံတဲ့ခါမှာပေါ့နော်ဒါမဟုတ်တဲ့လုပ်ငန်းတွေလည်းဖြစ်လာနိုင်တယ်ပေါ့အတားအခွင့်ကောင်းယူတဲ့ဟိုကိစ္စရဲ့ဒီအဲ့လိုမျိုးတရားမဝင်တဲ့အလုပ်တွေဖြစ်လာမှာဆိုလို့ဒါအစိုးရကတော့သူကထိန်းတယ်လို့တော့ပြောတာပေါ့
ဟုတ်ကဲ့နေပေါ်နိုင်ငံမှာလည်းဒီမော်တဘုံထမှုတွေကလည်းရှိနေခဲ့တယ်ဆိုတော့အခုစစ်တပ်ကဝင်ပြီးဆောင်ရနေတော့အဲ့ဒီနိုင်ငံရေးကိစ္စတွေရောပေါအောင်ပတ်သက်မှုရှိနိုင်လား
အဲ့လိုလည်းဖြစ်နိုင်တယ်ဟိုနိုင်ငံရေးကိစ္စတွေလောလောဆယ်တော့ဟိုဒီ NGO တွေကတော့ဒါကတော့အခုညီတကယ်လိုအပ်နေတဲ့လူတွေကိုဦးစားပေးရမယ်ပေါ့နော်လောလောဆယ်တော့နိုင်ငံရေးလုံခြုံရေးတက်နည်းနည်းတချို့နေရာမှာရှော့ရှော့ပေါ့ပေါ့လုပ်ပေးပြီးတော့မြန်မြန်ဆန်ဆန်လုပ်တင်တယ်ပေါ့နော်ဒီနေ့ဆိုကျွန်တော်တို့ဒီ Mighty Nepal ဆိုရဲအဲ့ဒီ NGO တခုကိုကျွန်တော်တို့အင်တာဗျူးတယ်သူတို့ကကြတော့သူတို့အကူအညီပစ္စည်းတွေယူလာတယ်ဒါပေမဲ့အဲ့လိုဟိုအဆက်ဆက်ပေါ့အဲ့လိုဟိုအစိုးရဝန်ဟိုဌာနတွေအကောက်ခွန်တို့ဘာလို့အဆက်ဆက်ရနေပြီးတော့သူတို့ကထောက်ခံစာတွေအကုန်လုံးယူရတယ်ယူရတော့ဒီအဲ့ထောက်ခံစာ3-4ခုယူလာနေတယ်သူတို့ကအချိန်ကတစ်ရက်နှစ်ရက်လောက်ကြာတော့ဒါအလုပ်လုပ်ငန်းလုံးဝမတွင်ကျဲဘူးပေါ့
နိုင်ငံတကာကအကူအညီပေးတဲ့လူတွေအခက်အခဲဖြစ်နေရဆိုတော့ပြည်ထဲမှာအကူအညီပေးနေကြတဲ့လူတွေကရောအခြေအနေဘယ်လိုရှိလဲခင်ဗျာ
ပြည်ထဲမှာအခုလောလောဆယ်တော့ဒီနေ့တပတ်ပြည့်တဲ့နေ့မှာကျွန်တော်အစလမ်းပေါ်မှာတွေ့ရတာဒီလူငယ်အဖွဲ့လေးတွေပေါ့သူတို့ကစပြီးတော့ဟိုဒီအလှခံတာမျိုးတွေသူတို့ကိုတကူတာအဲ့လိုမျိုးကဲဖေးပစ္စည်းတွေလှူကြတယ်ပြီးတော့သူတို့သွားပို့ဖို့အဲ့လိုမျိုးလောက်ကြတာပေါ့အဲ့ဒီလူတွေကိုပါဆိုရတာလိုမျိုးစစ်တာဆေးတာတော့လမ်းမှာရှိရပြောတယ်လွတ်လွတ်လပ်လပ်တော့ဟိုအဲ့လိုမျိုးလည်းလောက်ခွင့်မပေးဘူးပေါ့နော
်ကိုစင်လက်တို့အခုဒီကတ်မန်ဒူအပြင်မှာရှိတဲ့တခြားဒီငလင်တန်ခံခဲ့ရတဲ့ဒေသကိုလည်းသွားပြီးတော့လေ့လာခဲ့တော့အဲ့တော့ဒီတစ်ပတ်အတွင်းမှာထူးခြားကြုံခဲ့ရတဲ့အခြေအနေတွေမြင်ကွင်းတွေပေါ့ဟိုပျက်စီးခြေနေနောက်တစ်ခါသေဆုံးမှုခြေနေမြင်ရတော့ပေါ့
ကျွန်တော်တို့မနေ့ကတော့ဒီကတ်မန်ဒူကနေပြီးတော့ကား၄နာရီလောက်မောင်းပြီးသွားတယ်အဲ့ဒီဟိုတန်ငါချေးရွာတစ်ခုကိုရောက်တယ်ဗောအဲ့ဒီမှာတန်ငါချေးရွာမှာအင်ဂျီအလုံး90လောက်ရှိတယ်အဲ့ဒီအလုံး90လောက်ကလုံးဝဟိုပြိုကျသွားတယ်အဲ့ရွာတရွာတည်းမှာပဲလူ9ယောက်လောက်တည်တယ်ဒဏ်ရာရတဲ့လူလည်း10ယောက်လောက်ရှိတယ်ဒါပေမဲ့အဲ့ဟိုဒဏ်ရာရတဲ့လူတွေကဒီဟိုစေယုံရောက်ဖို့အတွက်ကိုပဲပွားလို့မရဘူးဗောလာကောင်းမဲ့ရေးပေါ်ကားတွေအဲ့လိုလမ်းပတ်ဆွတ်တွေရလည်းမကောင်းဘူးအဲ့တော့ဟိုကျွန်တော်တွေ့တာတော့အဲ့လူနာတွေကအခုတည်းကပဲအဲ့ရွာမှာပဲအဲ့တိုင်းပဲရှိနေတော့မယ်ဟိုစေယုံစေကန်းတွေကိုသူတို့မသွားနိုင်ဘူးပေါ့ကျွန်တော်တို့သွားတဲ့လမ်းချောင်းမှာလည်းအဲ့လမ်းတွေကဒီမြေပြိုထားတာတွေဟိုပြတ်နေတာတွေအများကြီးရှိရောပေါ့အဓိကရွာသားတွေကဆင်းရဲကြတော့ဟိုပတ်စံပေးနိုင်မှာကဲစဲကားတွေပါရလာခုံးမဲ့ပုံစံမျိုးဖြစ်နေတော့အဲ့လိုမျိုးပတ်စံမရှိတဲ့အဲ့ဟိုဆင်းရဲတဲ့ဒီရွာသူရွာသားတွေကတော့ဒီတိုင်းပဲအဲ့လိုလက်ကျိုးတာတို့ဘာလို့ဆိုဒီတိုင်းပဲအခုတည်းရှိနေတော့ကဲစဲ
ငလျင်ကဲဆယ်ရစ်ချီနေတဲ့ကိုသတင်းရယူဖို့နေပေါ်နိုင်ငံကိုရောက်ရှိနေတဲ့ VOA ရဲ့ဗီဒီယိုသတင်းထောက်ကိုစင်လက်ကိုကိုသားညုံဦးဆက်သွယ်မေးမြန်းတင်ပြခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့စနေနေ့ညပိုင်းအစီအစဉ်တွေကိုတော့ည10:00နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုကတော့အပတ်စဉ်ကဏ္ဍတွေကိုစပြီးတော့တင်ပြပေးတော့မှာမလို့အရင်ဆုံးတော့မဆွမ်းမြမွန်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှကိုနားဆင်ကြရအောင်ပါရှင်။
YouTube ပေါ်မှာလေမြန်မာစတားတွေလည်းတော်တော်များသားနော်ကိုသားညို
ကြည့်ရတာတော့မဆုမြတ်မုံတော့ Stan Shima Star ဖြစ်မဲ့ Tamba ရဲ့ video တွေကြည့်နေပြန်ပြီထင်တယ
်ကြည့်နေတာတော့အစုံမဲ့ကိုသားညိုဦးရဲ့အလုပ်သဘောအရခက်နောက်ကြမသွားအောင်ကြည့်နေရတာအဲဒါကြောင့်ပြောတာ YouTube website ထဲမှာမြန်မာလို video clip တွေအမျိုးစုံကိုရှိတယ်နောက်ကျွန်တော်တို့ VOA မြန်မာပိုင်းလိုမျိုး season လုပ်ထားတဲ့ YouTube channel တွေလည်းအများကြီးပဲ
အခုကဒီလက်ကန်ဖုန်းရှိတာနဲ့ကို video ရိုက်လို့ရနေတယ်နောက်ပြီးတော့လူမှုကွန်ရက်တွေကလည်းတစ်ခုနဲ့တစ်ခုချိတ်ဆက်လို့ရနေတာဆိုတော့လူတိုင်းကဗီဒီယိုမင်းသားမင်းသမီးတွေဖြစ်နေကြပြီလေအဲဒါကြောင့် YouTube ပေါ်တင်တဲ့ဗီဒီယိုကလစ်အတိုလေးတွေ Facebook ပေါ်မှာခဏခဏတွေ့တွေ့နေတာပေါ့
လွန်ခဲ့တဲ့10နှစ်တုန်းကတငယ်ချင်း3ယောက်က YouTube website ကိုစပြီးတော့တည်ထောင်လိုက်တုန်းကသူတို့ရဲ့ဆောင်ပုဒ်က Broadcast Yourself လေမြန်မာလိုပြောင်းရင်တော့ကိုယ်တိုင်ထုတ်လွှင့်တင်ဆက်ပါပေါ့ဘယ်သူမှဆိုကိုတင်ဆက်ခြင်းတဲ့ဗီဒီယိုအတိုလေးတွေတင်ဆက်နိုင်မဲ့ online ပေါ်ကနေရာတစ်ခုဖြစ်အောင်လို့သူတို့ကစပြီးတော့ဖန်တီးပေးခဲ့တာအခုတော့အာကာသရဲကနေတင်လိုက်တဲ့ဗီဒီယိုကမ္ဘာအစွန်ဖျားမှာရှိနေတဲ့သူကတော့မှကြည့်လို့ရနေပြီမလား
ဟုတ်ပါဗျာဒီအာကာသရင်မှု Chris Heffey ရဲ့တချင်းဗီဒီယိုဆိုရင် YouTube ပေါ်မှာအခုထိရေပန်းစားနေတော့မယ်ကြည့်ကြတဲ့အချိန်ပေါင်းကလည်း25တန်းလောက်ကိုရှိနေပြီဗျအ
ဲ့ဒါဥပမာတစ်ခုပဲရှိသေးတယ် YouTube ကြောင့်ရှမ်းရှမ်းတောက်ကမ္ဘာကျော်သွားတဲ့ကိုရီးယားဆိုတော့ size ဆိုလဲကြည့်လေသူ့ရဲ့ Gangnam Style တချင်းဗီဒီယိုကသန်းပေါင်း2200ကျော်နဲ့ YouTube မှာရှိတဲ့သူအများဆုံးစံချိန်တင်ထားတော့မယ်
အဲ့ဒါကြောင့် YouTube ကိုဖန်တီးလိုက်ကလေးကရရဟာပြောင်းလဲသွားစေခဲ့တယ်လို့ New York Times သတင်းစာကြီးရဲ့စောင်းပါမှာရေးတာပါ YouTube website ကိုစခဲ့တာခုနှစ်2015 February 14ရက်နေ့တုန်းက10နှစ်ပြီတော့အဲ့ဒီအထိမ့်မှတ်30ချက်စောင်းပါတွေရေးကြပါတယ်အရင်တုန်းကဆိုလို့ရှိရင်အတန်လှည့်လုပ်ငန်းကြီးတွေမှာတင်ပြတော့မှဗီဒီယိုကြည့်နိုင်မယ့်အနေအထားကို YouTube website ကလုံးဝပြောင်းလဲစေခဲ့တယ်လို့ New York Times စောင်းပါကရေးပါတယ် YouTube ဟာအပျော်တမ်းဗီဒီယိုတူလေးတွေတင်ပြလို့ရတဲ့နေရာတစ်ခုဖြစ်လာခဲ့တာကိုလူကြည့်များတဲ့ဗီဒီယို10ခုနဲ့လည်းဥမာပေးထားပါတယ်အဲ့ဒီဗီဒီယိုတွေအားလုံးကတကယ့်ကိုအိမ်မှာအပျော်တမ်းရိုက်ထားတဲ့ဗီဒီယိုမျိုးတွေကြီးပဲဗ
ျ YouTube ပေါ်ပထမဆုံးတင်တဲ့ဗီဒီယိုက16စက္ကန့်ပဲရှိတယ်တိလာကုသားညုံဒီ YouTube website ကို2005ခုနှစ် February မှာစပြီးတော့ထောင်းလိုက်ပြီးတော့နှစ်လလောက်ကြာတဲ့အထိကိုဘယ်သူမှဗီဒီယိုတွေလည်းမတင်ကြဘူးလူစိတ်ဝင်စားမှုလည်းတိတ်ပြီးမရဖြစ်နေတော့အဲ့ YouTube ကိုထောင်းတဲ့၃ယောက်ထဲက Jawid Karim ကဆန်ဒီယေဂိုတရိတ်ဆန်ယုံတွေကစင်ကောင်ရဲ့ရှေ့မှာရက်ပြီးတော့မှအဲ့ဒီစင်ရဲ့နှမောင်းဘလောက်ရှည်တယ်လဲဆိုတာကိုဗီဒီယိုရိုက်ပြီးတော့တင်လိုက်တယ်အဲ့16စက္ကန့်မဲ့ကြာလိုက်တဲ့ဗီဒီယိုတိုလေးက YouTube အတွက်ပထမဆုံးသမိုင်းဝင်ဗီဒီယိုဖြစ်ခဲ့တယ်လို့ချီးကြတဲ့အချိန်ပေါင်းကလည်းအခုဆိုလို့ရှိရင်18တန်းခွဲကျော်ရှိသွားပြီရှင
် YouTube website စနစ်ပြည့်အထိမ်းအမှတ်ဖြူးသူတေနာဆောင်းပါးရေးထားတဲ့အတိုင်းဆိုရင်တော့ YouTube ပေါ်မှာတင်ကြတဲ့ဗီဒီယိုတွေထဲမှာသိပ္ပံနေနဲ့ပတ်သက်နေတဲ့ဗီဒီယိုတွေဆိုရင်လူကြိုက်များကြတယ်တဲ့ နောက်ပြီးတော့ online သုံးကြတဲ့တဲကအသက်ပြည့်ပြီးတဲ့သူ10ဦးမှာ3ဦးကကိုရိုက်ထားတဲ့ video တွေကိုလူအများကြည့်လို့ရအောင် online ပေါ်ကိုတင်ကြရဲဆိုပဲဗျ
Few စတဲ့အရဆိုရင် Facebook ပြီးလို့ရှိရင် YouTube website ကဒီလူတရလူသုံးအများဆုံးလူမှုကွန်ရက်တဲ့နော်နောက်ပြီးကိုပတ်ဝန်းကျင်မှာဘာတွေဖြစ်နေသလဲဆိုတာကိုသိနိုင်ကြအောင်လို့ရုပ်ရောအသံမှာတက်တည်ဖြစ်နေမြင်နိုင်တဲ့ဗီဒီယိုတွေကို YouTube website ပေါ်မှာတင်ကြတယ်ပြည်သူသတင်းသမား Citizen Journalist တွေလည်းပုံများလာကြတယ်တဲ့လူတွေအကြည့်များတဲ့သတင်းဗီဒီယိုရှားနေချီကို YouTube ပေါ်မှာတွေ့ရသလိုအဲ့ဒီထဲကထက်ဝက်နီးပါးဟာတာမန်ပြည်သူတွေကရိုက်ပြထားတဲ့ဗီဒီယိုတွေဖြစ်တယ်တဲ့
ဟုတ်တယ်ဗျအထူးသဖြင့်နိုင်ငံရေးမတည်ငြိမ်မှုတွေသဘောဘေးဒဏ်တွေနဲ့ပတ်သက်နေတဲ့ဗီဒီယို clip မျိုးတွေကို YouTube ပေါ်မှာအများဆုံးတွေ့ရတာဗျအဲ့လိုမျိုးဗီဒီယိုမျိုးတွေကိုသတင်းဌာနကြီးတွေကလည်းကိုးကားပြီးတော့ပြန်သုံးနေကြတာကိုမကြမကြာတွေ့နေရတယ်မဟုတ်လားမဆွေမြတ်မွန်ရဲ့
အဲ့ဒါကြောင့်အမေရိကန်မှာလာဆင်ထုတ်တဲ့ The Atlantic Magazine ထဲမှာသတင်းပညာကို YouTube ကဘလို့ပြောင်းလဲသွားစေခဲ့တယ်လဲဆိုတာသုံးသပ်ချက်ဆောင်းပါးတော်မှာရေးထားပါတယ်လွန်ခဲ့တဲ့ဆယ်နှစ်တုန်းကဖန်တီးခဲ့တဲ့ Video Stream Website YouTube ကြောင့်သတင်းတွေထုတ်ပြန်နိုင်မဲ့အတားအဆီးတွေကိုညှော်နေသွားစေခဲ့ပါတယ်တဲ့ကမ္ဘာကြီးမှာလက်ရှိဖြစ်ပျက်နေတာတွေကိုလူအများသိနိုင်ဖို့ YouTube ဟာအင်မတန်အရေးပါတဲ့အခန်းကနေဆောင်ရွက်ပေးနေပါတယ်လို့အမှတ်ပေးထားပါတယ်။အဲ့လိုတင်ပြနိုင်တဲ့ medium ကြားခံတစ်ခုဖြစ်လာတာနဲ့အမျှအပြုသဘောအတွက်သုံးကြတာရောအပြည့်သဘောအတွက်အသုံးချကြတာပါရှိနေတာကိုလည်းဆောင်းပါးထဲမှာဥပမာပေးထားပါတယ်။ IS စစ်သွေးကြွတွေလူတွေကိုရရဆက်ဆက်တတ်တဲ့ video မျိုးလဲ YouTube ပေါ်မှာတင်နေကြရဲဆိုတာကဥပမာတစ်ခုပါ။
တစ်ချိန်တည်းမှာပဲကဘာမှာဘာတွေဖြစ်နေလဲဆိုတာကိုရှုလို့မျိုးစုံကမြင်နိုင်တဲ့ video တွေကိုလဲ YouTube ပေါ်မှာကြည့်နိုင်ပါလေတဲ့။ဒီမိုကရေစီပေါ်ဆောင်စီတဲ့ဗီဒီယိုတွေရဲ့အစွမ်းကြောင့်အပြောင်းလဲတွေဖြစ်အောင်တွန်းအားဖြစ်စေခဲ့တယ်ဆိုတာကိုလည်းစောင်းမမထောက်ပြထားပါရယ်။ရုပ်သံသတင်းဌာနတွေမှာပြနေတဲ့ဖြစ်ပျက်ဗီဒီယို39ရာခိုင်နှုန်းလောက်ကတာမန်ပြည်သူတွေရိုက်ထားတဲ့ဗီဒီယိုပြောက်ွက်တွေဖြစ်တဲ့ဆိုတဲ့ဖြူစစ်တမ်းရဲ့ကိန်းနှံတွေကိုလည်းစောင်းမထဲမှာကူကားထားပါရယ်။ဆီးရီးယားလိုမျိုးသတင်းသမားတွေတွားဖို့ခက်ခဲတဲ့နေရာတွေမှာဖြစ်နေကြတဲ့ကိစ္စတွေကအဲ့ဒီမှာရှိနေကြတဲ့သူတွေအဖြစ်ရိုက်ကူးထားတဲ့ဗီဒီယိုတွေကတစ်ဆင့်သိနိုင်မြင်နိုင်ကြားနိုင်လို့တန်ဖိုးလည်းမဖြတ်နိုင်ပါဘူးလို့သုံးသပ်ထားပါရယ်။
ကိုပြချင်တဲ့ဗီဒီယိုတွေကိုတင်ပြနိုင်ဖို့နေရာတစ်ခုလုပ်ပေးခဲ့တဲ့ YouTube ကြောင့်သတင်းထုတ်ပြန်မှုဘိုင်းကိုအမြဲတမ်းပြောင်းလဲသွားစေခဲ့ပါတယ်လို့ The Atlantic Magazine ဆောင်းပါးကဆိုပါတယ်။စင်နမောင်းတစ်ခုဟာဘလောက်အံ့ဩစရာကောင်းကလေးဆိုပြီးတော့တောင်စင်ရေမရပြောပြထားတဲ့16စက္ကန့်ဗီဒီယိုလေးတစ်ခုကစခဲ့တဲ့ website ကအခုဆိုရင်လူတိုင်းရုပ်သံဗီဒီယိုတွေတင်ဆက်နိုင်တဲ့နေရာတစ်ခုဖြစ်နေပြီမို့တိတ်ပြီးတော့မဆိုးလာပါဘူးလို့တင်စားပြီးတော့လဲဆောင်းပါးကိုအဆုံးသတ်ထားပါတယ်။
YouTube ကြောင့်ဘယ်တော့မှမထင်မှတ်ထားတဲ့ကိစ္စတွေဖြစ်လာခဲ့တယ်ဆိုတာကိုလည်း American ABC ရုပ်သံဌာနကြီးရဲ့ online ဆောင်းပါးမှာဖတ်ရတယ်ဗျ။ဆောင်းပါးထဲမှာပြောထားတဲ့စေချက်ထဲမှာ YouTube ကြောင့်ဘသူမဆိုးကြော်ကြားသွားနိုင်တယ်ဆိုတာလည်းပါတယ်။မဆွေမြမုံဆော့ဆော့ကပြောသလိုပါပဲ။ဒီ YouTube ကြောင့်လူပြောများပြီးတော့တဆင့်တဆင့်ဖြန့်ရလို့နာမည်ကြီးသွားကြတဲ့မြန်မာ video တွေကလည်းနည်းတော့မနည်းဘူးဗျ
။သူများသွားပြောမနေနဲ့အိုး။ YouTube ထဲမှာတားညွန်ဦးလို့ပဲရှာကြည့်အောင်။ကိုတားညွန်ဦးရဲ့သတင်း video တွေလည်းအများကြီးပဲ။ပြောချင်တာကဒီအပျော်ရမ်းဗီဒီယိုပဲဖြစ်ဖြစ်စနစ်တကျရိုက်ကူးတင်ဆက်ထားတဲ့ဗီဒီယိုပဲဖြစ်ဖြစ် YouTube ပေါ်မှာသတင်းရုပ်ရှင်သချင်းဗီဒီယိုတွေကဘယ်အချိန်မှဆိုလွယ်လွယ်နဲ့ပြန်ရှာကြည့်လို့ရပါတယ်။နောက်ပြီးတော့နာနတ်သေးကိုဘယ်လိုခွဲရတယ်လဲဆိုတာအစားလို့အိမ်တလုံးကိုဘယ်လိုဆောက်ရတယ်လဲဆိုတာအထိနမူနာပြထားတဲ့ဗီဒီယိုတွေလည်းကြည့်လို့ရနေတဲ့ YouTube website ပေါ်မှာတစ်မိနစ်ကိုနာရီပေါင်း300ကျော်နဲ့ညီမျှတဲ့ဗီဒီယိုဖိုင်တွေကဘာတဝမ်းကနေတင်နေကြတယ်လို့ YouTube ကပြောပါတယ်ရှင်။2006ခုနှစ်တုန်းက Google ကုမ္ပဏီကိုဒေါ်လာတန်း1650နဲ့ရောင်းလိုက်တဲ့ YouTube website ရဲ့တန်ဖိုးကအခုဆိုလို့ရှိရင်တော့တန်ပေါင်း4000လောက်တက်နေပါပြီရဲ့ရှင
်။မဆွမြမစီစဉ်တင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ဖြစ်ပါတယ်ရှင်။အခုကတော့ Golden Land Media ကမညညလွင်စီစဉ်တင်ဆက်နေတဲ့မတူတာလေးတွေအစီအစဉ်ကိုနားဆင်ကြရအောင်ပါ။
မင်္ဂလာပါရှင်။ကမ္ဘာပေါ်ကကုန်းစားတဲ့သူအရေအတွက်ပေါင်းတန်း250ကျော်ထဲမှာမြန်မာနိုင်ငံဟာအိန္ဒိယ၊ဘင်္ဂလားဒေ့ရှ်၊နီပေါနိုင်ငံတွေနဲ့ကုန်းစားတဲ့သူအရေအတွက်ပိုပြီးများတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ်ကြီး WHO ကပြောပါတယ်။ဒီတစ်ပတ်မှာတော့အဲ့ဒီလိုကုန်းစားတာတွေနဲ့ပတ်သက်ပြီးသဘောထားအမြင်မတူတာလေးတွေကိုတင်ပြပေးသွားမှာပါရှင်။ကိုရအောင်မြန်မာနိုင်ငံမှာလွန်ခဲ့တဲ့နှစ်ပေါင်း2000လောက်မြန်မာမင်းတွေလက်ထက်ကလေးကစားခဲ့ကြတာဖြစ်တယ်လို့သုတေသီတွေကဆိုပါတယ်။ကိုရမှာအဓိကပါတဲ့ကိုရွက်ကလူသားတွေအတွက်ဆေးဘက်ဝင်မှုတွေအများကြီးရှိပေမဲ့ကွန်ဒီထုံးနဲ့ဆေးရွက်ကြီးတွေကကောင်းကျိုးထက်ဆိုးကျိုးများစေတဲ့အရာတွေဖြစ်တာမို့ဆေးပညာရှင်တွေကတော့ကွန်းစားတာကိုအားမပေးကြပါဘူး။ကွန်းစားတာကြောင့်ဖြစ်ပေါ်တတ်တဲ့ကျန်းမာရေးနဲ့ပတ်သက်တဲ့အကျိုးအပြစ်တွေကိုလည်းမြန်မာနိုင်ငံမှာတော်တော်များများပညာပေးလာကြပါတယ်။ ဒါပေမဲ့လည်းကိုယ်ရစားသူတွေဟာအရက်ဆေးလိမ့်နဲ့မူးယစ်ဆေးဆွဲတယ်လို့ဆွဲတတ်ကြတာမို့ကိုယ်ရစားတာကိုဖြတ်ကြဖို့တော်တော်လေးခက်ခဲကြပါတယ်အခုလိုမြန်မာပြည်သားတွေကိုယ်ရကိုမဲမဲမောမောစားကြတာအပေါ်တယောက်နဲ့တယောက်သဘောထားအမြင်တွေကလည်းမတူကြပါဘူ
းသွန်စားမကြိုက်ဘူးဘာလို့လဲဆိုပဲ့တယ်ကွန်စားလူကြားလူကြားမှာသွားရလာတယ်ဟောဘူးလို့ဟောဘတ်ကားရလာစီးနေတဲ့အချိန်မှာဆိုရင်ထွေးတော့အဆင်မပြေဘူးနောက်ပြီးတော့ကိုယ်လည်းလူကြီးပါနေတွေ့ရအဆင်မပြေနိုင်ဘူးကိုကျိုးရတက်နေဆိုတော့လုံးဝအဆင်မပြေဘူးနှာခမ်းကလည်းကိုယ်နေပါနေတယ်အဲတော့ဘလုံးဝအဆင်မပြေနိုင်ဘူးကွန်စားအဲတော့ကိုယ်တော့ impression တော့ down တယ်လို့ထင်တယ်ကွန်စား
ဒီနေ့2000မိုးလောက်တော့စားတာပေါ့။အဲ့ဒါမိုးလို့ကိုကစားလဲစားတယ်။ကိုကိုယ်တိုင်လည်းရောင်းတယ်စားလဲစားတယ်။ကြိုက်နေတတ်တယ်ပေါ့
။ကိုစားတော့မကြိုက်ဘူး။ဘာလို့လဲဆိုတော့တင်းချက်ကတော့ပဇာညစ်ပတ်တာပေါ့။အဲပဇာညစ်ပတ်တယ်။နောက်ကတော့ကိုနဲ့မှပါတဲ့ဆေးကြီးဝါးကြီးအဲ့ဒါတွေကလည်းလူအာရီဖြစ်မယ်လို့နားလေတယ်။အဲ့ဒါကြောင့်ကိုစားတာကိုမကြိုက်ဘူး။ပြီးတော့အလုတ်ရှုပ်တယ်ကိုစရူရဟိုထွေးဒီထွေးအဲ့ဒါမကြိုက်ဘူးပေါ့တော့အဲ့တော့ကိုစရတဲ့ဥစားကိုမကြိုက်တာပါအ
ဲ့ပါဘောနာရတော့တော့ဟိုကွာအမဲလိုပဲအဲ့ဟိုဟာဖားဖြစ်တယ်ဟောလို့တော့မနေ့မနေ့ဆိုလို့ရှိရင်အဲ့ရလုံးနေတယ်အဲ့မနေ့တက်ပြန်ကိုလေးဝါးပြီးအမဆင်းပြီးခမထားပြီးရင်လည်းကိုလေးတရားတော့ဝါးအမဆင်းပြီးအဲ့လိုပဲအဲ့ဒီအပြင်းပြင်းပုံစံမျိုးနဲ့ဝါးပြစ်တယ်အများလို့ပါပဲဝါးပြစ်တယ်နေ့နေ့ကိုမွားရတော့ပုံတယ်အဲ့တော့
ကိုစားတာကိုအမျိုးသားစားတာလည်းမရမကြိုက်ဘူးမိုင်းလည်းမစားဘူးသူများစားရင်လည်းမရအာမပေးဘူးကိုမစားနဲ့လည်းမရအများတန်းတားတယ်ပေါ့နော်တငယ်ချင်းတွေဆိုလည်းတားတယ်ကိုညီကောင်မားလည်းအများဆုံးကိုမစားနဲ့တော့မရပြောတယ်အဲ့တော့မိုင်းရဲ့အတွေ့အကြုံကပေါ့နော်အဲ့လိုပကြောင်ကင်စားဖြစ်တာဟိုသဖုံးကင်စားဖြစ်တာပေါ့နော်အဲ့ဒါ2ဦး3ဦးတော့မရတွေ့ဘူးထားတယ်အဲ့ကြတော့မိုင်းကွန်းကိုလည်းမစားဘူးသူများစားလည်းအာမပေးဘူး
ကိုစားတော့အစားတော့ကြိတ်လို့စားတော့ကွာအဲနောက်ပိုင်းကျတော့ကိုရဲ့ဘီးဘက်ဆူကျိုးတွေတော်တော်များများကိုတိတာဖြတ်တယ်ဖြတ်လို့မရအဲလိုမျိုးဒီတစ်ချီငါတစ်ဖက်တည်းစားတော့ကိုလည်းစားလို့ရတယ်အချင်းလည်းစားလို့ရတယ်ဒါဒီတစ်ဖက်ကကိုပြက်လိုက်တာနဲ့3-4ရက်လောက်ကြာလာတယ်တစ်ချီတားရောင်ကိုင်းတော့ခမင်းစားလို့မရတဲ့အချိန်ကြီးတယ်အဲတော့ကိုမဖြတ်တော့ရင်တော့ဟုတ်တယ်ကြိုက်တယ်ဒါပေမဲ့အခုကတော့ဒီအဲ့ဒီပြဿနာတွေကြောင့်ဆက်စားနေရတာဒါပဲအရင်တော့ကတနေ့ကိုအရာ၄၅၈၀လောက်စားတာအခုကတော့ဆယ်ရာ15ရာဆိုအများဆုံးပဲအဲ့ဒါမျိုးဖြော့ဖြတ်ချပါရော
ကိုဟာအကြိုက်ကြီးရောမဟုတ်ဘူးအဲအရင်တော့တော်တော်စားပြည့်တယ်ငယ်မှလည်းရောအခုလုပ်ငန်းကြီးပါတယ်ရောတော့တိတ်မစားပြည့်တော့ဘူးဒါပေမဲ့ဂိမ်းဆော့ရင်းတို့အင်တာနက်သုံးရင်းတို့ကြုံရင်တော့ဝါဖြစ်တယ်ပေါ့အဲအကြိုက်ကြီးရောမဟုတ်ဘူးပေါ့ဒါပေမဲ့ကျောင်းတော့စားပြည
့်တယ်။စစ်ကောင်အားစားတဲ့အိန္ဒိယနိုင်ငံတွေမှာအများဆုံးထွက်တဲ့ကွန်ရွက်ဟာလူခန္ဓာကိုယ်အတွက်မရှိမဖြစ်လိုအပ်တဲ့အမိုင်းနိုအက်ဆစ်၉မျိုးမှ၆မျိုးအထိပါဝင်တာတွေ့ရတဲ့အပြင်ဗိုက်တာမင်၊သတ္တုဓာတ်နဲ့အင်ဇိုင်းဓာတ်တွေလည်းပါဝင်ပြီးဘက်တီးရီးယား၊ပရိုတိုဇိုးဝါနဲ့မှို့ပိုးတွေကိုတတ်နိုင်တဲ့အာနိသင်ရှိပါတယ်။ဒါ့အပြင်ကွန်ရွက်ကအအေးဓာတ်ရှိတာကြောင့်မျက်စိကိုအေးစေပြီးမီးလောင်နာပြည်တယ်နာထိခိုက်ရှနာတွေဒါမကခရင်းနဲ့နန်းနာတွေကိုလည်းတက်တာပျောက်ကင်းစေတဲ့အပြင်ချောင်းဆိုးရင်ကျက်ဖြစ်တတ်သူတွေအတွက်လည်းဆေးဘက်ဝင်တယ်လို့ဆိုကြပါရယ်ဒါပေမဲ့ကြာရှည်သုံးရင်အလွန်အကျွံစားမိသွားရင်သွားတွေကိုဒုက္ခပေးတတ်ပြီးနေ့စဉ်ရက်ဆက်စားမိရင်တော့ကောင်းကျိုးထက်ဆိုးကျိုးများလာတယ်လို့ကျန်းမာရေးပညာရှင်တွေကပြောပါရယ်အဆိုးဆုံးကတော့ကိုယ်ရထဲမှာထည့်လိုက်တဲ့ကွန်ဒီထုံးနဲ့တခြားပါဝင်ပစ္စည်းတွေကြောင့်ခရင်းမှာကင်ဆာဖြစ်လာနိုင်တာပါပဲ။ကိုယ်ရကြိုက်တဲ့မြန်မာလူမျိုးတွေဟာဟိုးအရင်တုန်းကတော့ကို့အိမ်မှာပဲကို့အစ်တီထားပြီးတော့ကို့အကူရာစားတတ်ကြပါပဲ။ဒါပေမဲ့လည်းခုခေတ်မှာတော့အခုလိုကိုယ်ရဆိုင်လေးတွေမှာပဲဝယ်ပြီးတော့စားကြတာကအများကြီးဖြစ်နေပါတယ်။မတူတာလေးတွေလို့ပြောရမှာပါစစ်။ကျွန်မညညညမှာ
မညညိုလွင်စီစဉ်တင်ဆက်တဲ့မတူတာလေးတွေကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုအပတ်စဉ်စနေနေ့ညချမ်းအစီအစဉ်တိုင်းမှာစီစဉ်တင်ဆက်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြပြချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်ရရှိများရှင် VOE မြန်မာပိုင်းစီစဉ်ရဲ့စနေနေ့ညပိုင်းထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ25 32 51တိုကနေည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုကတော့ကိုသားညုံဦးစီစဉ်ပြီးထုတ်လုပ်သူမဆုမွန်နဲ့အတူတင်ပြမယ်စနေညချမ်းထရက်လေးလိုက်အစီအစဉ်ကိုဆွေးနွေးကြရအောင်ပါရှင
်။မင်္ဂလာပါခင်ဗျာစနေညပိုင်းထရက်လေးလိုက်အစီအစဉ်ကနေကိုကြိုးစားပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းကတော့ဒီနှစ်ထဲမှာကျင်းပဖို့ရှိတဲ့ထူးထူးရွေးကောက်ပွဲနဲ့ပတ်သက်တဲ့ပြင်ဆင်မှုဆိုင်ရာကိစ္စတွေပါ။ဘာဖြစ်လို့လဲဆိုတော့ဒီအထူးထူးရွေးကောက်ပွဲကိုဒီနှစ်ထဲမှာဒီနှစ်အကုန်ပိုင်းမှာပြုလုပ်ဖို့ရာထားပါတယ်။တစ်ချိန်တည်းမှာပဲဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်နိုင်ငံအင်အားစုတွေတောင်းဆိုနေတယ်လို့လွှတ်တော်ထဲမှာလည်းဒီဆွေးနွေးပြောဆိုမှုတွေရှိပါတယ်။နောက်ထိပ်သီးဒီ6ဦးထိပ်သီးဆွေးနွေးပွဲမှာလည်းဒီကိစ္စဆွေးနွေးချက်တွေကရှိနေပါတယ်။ဒီဒါနဲ့တစ်ဆက်ထဲမှာပဲဒီ referendum လို့ခေါ်တဲ့လူလူဆန္ဒခံယူပွဲလုပ်မယ်ဆိုတဲ့ကိစ္စမလုပ်ဖြစ်ဘူးဆိုတဲ့ကိစ္စဒီအကြောင်းအရာတွေလည်းရှိနေတော့ကျွန်တော်ရွေးကောက်ပွဲပြင်ဆင်မှုတွေဟာအချိန်ညအားနည်းနေပြီလားရွေးကောက်ပွဲမတိုင်ခင်နိုင်ငံရေးအချိန်ညမှာဒီရွေးကောက်ပွဲအတွက်တွန်းပို့နိုင်တဲ့နိုင်ငံရေးအချိန်ညအားနည်းနေလားဆိုတာကိုကျွန်တော်သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့အတွက်ပုဂ္ဂိုလ်3ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်တူကတော့ဒီရှင်းနေကြီးဦးကိုနီဖြစ်ပါတယ်ရန်ကုန်မြို့ကပါနောက်တူကတော့88မျိုးဆက်ကျောင်းသားဖြစ်တဲ့ကိုမြအေးဖိတ်ခေါ်ထားပါတယ်နောက်တူကတော့ဒီ90ခုနှစ်ဒီလွတ်တော်အမတ်ဖြစ်တဲ့ဒေါက်တာတင်းစွေဖြစ်ပါတယ်သူကလက်ရှိဗမာဖန်မှာလည်းတာဝန်ယူနေသူတူဖြစ်ပါတယ်အဲကျန်တဲ့ဒရရှင်တွေလည်းကျွန်တော်တို့ဖုန်းနံပါတ်တွေပေးပို့ထားတာရှိပါတယ်ဒါပေမဲ့ကျွန်တော်တို့ရန်ကုန်ကိုအခုဖုန်းခေါ်ရတော်လေးကိုခက်ခဲနေပါတယ်အဲကြောင့်ကြိုးစားပြီးတော့ခေါ်ပြီးတော့ဒရရှင်တွေကိုပင်တိုင်ဆွေးနွေးသူကိုကျွန်တော်တင်มาဖြစ်ပါတယ်ကိုမြားကြီးကခေါ်လို့မရသေးပါဘူးဥက္ကုဏီကတော့ကျွန်တော်ဒီလိုင်းပေါ်ရောက်နေပါပြီဥက္ကုဏီကြားပါလားခင်ဗျာ
ပါရခင်ဗျာ
ဟုတ်ကဲ့ဥက္ကုဏ်ခင်ဗျာခုနကကျွန်တော်ပြောသောလို့ပါရွေးကောက်ပွဲကဥက္ကုဏ်ဒီနေ့ထဲမှာကျင်းပမယ်ခုနဆန္ဒခံယူပွဲကိစ္စတွေဖွဲ့စည်းပုံပြင်ဆင်ရေးကိစ္စတွေဒီကိစ္စတွေလည်းပြောနေကြတော့ရွေးကောက်ပွဲပြင်ဆင်မှုတွေကနောက်ကျနေတယ်လို့မဖြစ်နေဘူးလားခင်ဗျာဒါလို့ဆန္ဒခံယူပွဲကလည်းလုံးမလို့ဆိုတာလည်းမကျေးဇူးတယ်လို့ဖြစ်နေပါတယ်ဥက္ကုဏ်ဒီမတိုင်ခင်ချင်းတွေဘယ်လိုများသုံးသပ်မိပါလဲ
ရွေးကောက်ပွဲပြင်ဆင်မှုကတော့နောက်မကျပါဘူးခင်ဗျာဘာလို့ဆိုတော့ရွေးကောက်ပွဲပြင်ဆင်မှုကဒီနောက်ရှိဖွဲ့စည်းပုံအခြေအားဥပဒေရဒီလက်ရှိပြည်သူ့လွှတ်တော်စတဲ့နေရာနေနောက်9နှစ်မှာအဲ့ဒါဒီလွှတ်တော်တက်တာကုံဆုံးမယ်လို့သူကတတ်မှတ်ထားပြီးသားဆိုတော့ဒီမတိုင်နေဒါကျွန်တော်တို့ကရွေးကောက်ပွဲရလောက်ရမှာပဲအလားတူပဲအစိုးရတက်တန်းကလည်းတတ်မှတ်ထားပြီးသားဆိုတော့အစိုးရတက်တန်းမကုန်မီရွေးကောက်ပွဲလောက်ရမယ်အစိုးရလည်းပြန်ဖွဲ့ရမယ်ဒါရီကတော့ဥပဒေမှာပါပြီးသားဖြစ်တဲ့အတွက်ဒါနိုဝင်ဘာလောက်ကိုလောက်မှာကျွန်တော်တို့ကမတ်စတာလောက်မှာအစိုးရဖွဲ့စည်းကဖွဲ့နိုင်မယ်လွှတ်တော်ကထိုင်နိုင်မယ်ဒါကြောင့်ဒီကောက်ပွဲ process ကတော့ဟိုအခြေစရာအရာတော့ဒီတိုင်းပဲသွားရမှာပေါ့လေ
။ဟုတ်ကဲ့
။ဒါပေမဲ့အရေးကြီးတဲ့အချက်ကဒီအခြေစရာအတိုင်းသွားပြီမဲ့အဲတရားမျှတတဲ့ရွေးကောက်ပွဲဖြစ်ပါမလား။အဲဘယ်လိုပုံချာဥပဒေကိုမပြင်းမဲနဲ့ဒီရွေးကောက်ပွဲကိုလုပ်ရင်တရားမျှတတဲ့ရွေးကောက်ပွဲလို့ပြောလို့ရမလား။ပြည်ရင်းကကိုအတိမပြုမလား။ပြည်ပကကိုအတိမပြုမလားဆိုတဲ့ဒီလားပေါင်းများစွာမေးခွန်းတွေကတော့အခုရှိနေပါတယ်။ဥပမာအားဖြင့်များဟုတ်လားကျွန်တော်တို့ဒီ2008ဖွဲ့စည်းပုံချာဥပဒေကိုမပြင်ဘဲနဲ့ရွေးကောက်ပွဲလုပ်မယ်ဆိုရင်တေချာပေါက်ပြောလို့ရတဲ့အချက်တစ်ချက်ရှိတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရွေးကောက်ပွဲမဝင်ခင်ကတည်းက25ရာနှုန်းရှုံးသွားပြီဒီခိုင်ချိုးပါတီကရွေးကောက်ပွဲမဝင်ခင်ကတည်းက25ရာနှုန်းနိုင်နေပြီအဲ့ဒါကဘာလို့ဆိုတော့ဒီတပ်မတော်က25ရာနှုန်းယူထားတဲ့ကိုတာပေါ့ဗျာဆိုဒီခွဲရကဒါသိတေချာတဲ့ဒီခိုင်ချိုးကိုကူညီဖို့သူကယူထားတာမှမိုးပြီးဖို့ယူထားတာပေါ့ဟုတ
်ကဲ့
အဲ့တော့ဒါတွေကိုကျွန်တော်တို့ကဒီတိုင်းဆက်သွားနိုင်မယ်ဆိုရင်အဲတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့ဆိုတာတော်တော်ခက်ရက်ပါတယ်ဒါကြောင့်မလို့ရွေးကောက်ပွဲမတိုင်ခင်ဖွဲ့စည်းပုံချာဥပဒေမှာပါတဲ့အရေးကြီးတဲ့ပြင်ဆင်ချက်တွေတချို့ပြင်ဖို့လိုတယ်ဥပမာပုံမှန်436ပြင်ဆင်ရေးဆိုင်ရာကိစ္စဥပမာပုံမှန်59သမရဖြစ်ချင်းဆိုင်ရာကိစ္စအဲဒါအပြင်ခုနကလွတ်တော်မှာကာကွယ်ရေးချုပ်ခန့်နဲ့ဒီ25ရာနှုန်းတော်တမရတော်ကိုယ်စားလှယ်ပါနေတဲ့ကိစ္စအစရှိတဲ့အရေးကြီးတဲ့ကိစ္စတွေကိုမပြင်းမနဲ့ရွေးကောက်ပွဲကိုသွားမယ်ဆိုရင်ဒီရွေးကောက်ပွဲဖြစ်ခဲ့ရင်တောင်းလာမယ့်ဟိုဘက်2016ပေါ့ဗျာရွေးကောက်ပွဲအလွန်ကာလအဆင်ပြေပါမလားစဉ်းစားကြရပြီအများကြီးရှိနေတယ်ကိုတော်ညို
ဟုတ်ကဲ့တခုကလည်းအချိန်ကာလအဖြစ်ပြောမယ်ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မှုဆိုတဲ့ကိစ္စကလည်း တဖက်မှာလွှတ်တော်တွေမှာဆွေးနွေးရမယ်အခုထိပ်သီး6ဦးဆွေးနွေးဖို့လည်းရှိကြပါတယ်ဒါပေမဲ့တဖက်မှာဆန္ဒခံယူပွဲဆိုတဲ့ကိစ္စရပ်ကလည်းရှိနေအခါကျတော့အချိန်ကာလရမီပါမလားခင်ဗျာနောက်မကျနေလို့မဖြစ်ဘူးလ
ားအဲ့ဒါကတော့ဒီ referendum လို့ခေါ်တဲ့ပေါ်ဒီပေါ်ကျောင်းဦးတည်ဆင်းရေးဆိုင်ရာဒီလိုမျိုးဆန္ဒခံယူပွဲကိုတော်တော်များများဥတည်ပြီးမေးနေတယ်အဲ့ဒါကိုကျွန်တော်အတူဆုံးဖြေရရင်ဖြစ်နိုင်ွယ်ရအကြောင်းမရှိဘူးခင်ဗျာဘာဖြစ်လို့လို့ဆိုတော့ဥပမာ436လမ်းကြောင်းကိုနင်းပြီးတော့ပြင်မယ်ဆိုရင်ပထမပြည်တော်စုလွတ်တော်မှာ86ရာနှုန်းထောက်ခံမှုလိုတယ်အခုဒီနေ့ကျွန်တော်တို့ဥပဒေဒီပေါ်ဒီပေါ်ကျောင်းဦးတည်ပြင်ဆင်ဖို့ဘယ်လိုခေါ်တဲ့ဥပဒေကြမ်းကရေးပြီးသားဒီကနေ့လွတ်တော်သူတို့မတင်နိုင်ဘူးတင်လို့မရဘူးတင်လို့မဲဖွင့်ရင်ရှုံးမှာအဲ့ဒါကိုသိလို့မတင်မဲနဲ့ဒီဘက်က6ပွင့်ဆိုင်ကိုဖိအားပေးနေတာ
ဟုတ်ကဲ့
အဲ့တော့6ပွင့်ဆိုင်မအောင်မြင်ရင်ပေါ်ဒီပေါ်ချောင်းဦးတည်ကိုလွတ်တော်ပါပြင်ဖို့မဲဖွင့်ရင်ရှုံးမယ်ရှုံးရင်ပြောင်းကျဆန္ဒခံယူရမရှိဘူးအဓိကကအခုကျွန်တော်တို့ကလွတ်တော်ပါပေါ်ဒီပေါ်ချောင်းဦးတည်ပြင်ဆင်ရေးကိုမဲမခွဲဘဲနဲ့အားလုံးသဘောတူညီချက်နဲ့တဆင့်ကျော်နိုင်အောင်ဒီ6ပွင့်ဆိုင်ကိုစူးစမ်းနေကြတာပဲဒါအဓိကချက်ပဲ6ပွင့်ဆိုင်မအောင်မြင်ရင်ပေါ်ဒီပေါ်ချောင်းဦးတည်ပြမို့ဆိုတာဒီ2000ကရွက်ကောက်ပွဲမှာနိုင်ငံဘယ်လိုမှမဖြစ်နိုင်တော့ဘူးကိုသားမျိုးရ
ဲ့ဟုတ်ကဲ့ပါခင်ဗျကျွန်တော်ဒေါက်တာတင့်ဆွေကိုအလှည့်ပေးကြပါလေဒေါက်တာတင့်ဆွေခုနကဦးကိုညီပြောသွားတာကြားမိပါပါအခြေခံဥပဒေပြင်ဆင်ရေးကိစ္စရပ်ဒီအဓိကကြနေတယ်ဒီလာမယ့်ဒီရွက်ကောက်ပွဲကဦးဒေါက်တာတင့်ဆွေကဘယ်လိုယူဆပါလဲခင်ဗျရွက်ကောက်ပွဲကလည်းအချိန်ကာလရဆိုရင်နိုဝင်ဘာလောက်ကျင်းပမယ်ဆိုရင်အခြေခံဥပဒေပြင်ဆင်ရေးကအခုနေထားရဆိုရင်ဖြစ်နိုင်ချေရှိရလားနောက်ကျနေပြီလားဘယ်လိုယူဆပါလဲ
โอเคကျွန်တော်ဆောက်ကုန်ကြီးပြောရတယ်ဟိုသဘောတော့မတူကြမရှိပါဘူးခင်ဗျအဲသို့တော်လည်းပဲဟိုဆာရွက်ပေါ်တို့မိန်ကုန်းတို့ဟလာအစီအစဉ်တို့ကတော့ဟုတ်တယ်မနေ့ကလည်းဟလာလွတ်တော်ဥက္ကရာကြီးဟလာဘိုးချုပ်ကြီးခေါင်းသူရရွှေမန်းကလည်းပြောသွားတယ်သူပြောတာကလည်းဟိုအစီအစဉ်နဲ့ဆာရွက်ဒီအပေါ်မှာလှုပ်ထားတဲ့ဟာကိုပြောတဲ့သဘောပဲရှိတယ်ခင်ဗျသို့တော့လက်တွေ့ကြည့်လို့ရှိရင်တော့ကအမ်ပေါ်ဒီကပြင်ဆင်ရရောလားဆန္ဒခံယူဖို့ရောကမရေမရမသိမကြလို့ပဲပြောရမှာကျွန်တော်တော့လာတော့မိတ်နေတမျိုးပေါ့လေဆိုတော့ဟိုအဲ့ဒီလိုဖြစ်နေအောင်လို့ဘာလို့လှုပ်ထားတယ်ဆိုတော့ဟလာနိုင်ငံရေးစီရင်နာဟုတော့ကျွန်တော်ကတော်တော်လေးကိုစံနေရရှိတယ်ဒါလူတွေတလောက်များအချင်းဟလာအပြည့်ဆိုဟိုဟလာဟိုရှိရတဲ့နဲ့ဘာကြောင့်မရေရအောင်မသေးကြအောင်နေအောင်နောက်ကြအောင်လူတွေကိုဒူးအပ်ဒီကဖြောက်လှုပ်တယ်လေဆိုတော့စိတ်တည်းရဲ့တိုက်စစ်တစ်ခုပေါ့လေလုံနေသလားလို့ကျွန်တော်သံတရားရှိတယ်ခင်ဗျအဲ့တော့ဖြစ်ချင်လဲအမ္တမလွယ်ပြီးတော့မဖြစ်ချင်လဲအမ္တမခက်တယ်ဆိုတော့ကိစ္စတစ်ခုကိုကစားနေတဲ့နိုင်ငံရေးကစားမှုကိုအာဏာရတဲ့လူတွေအာဏာကိုင်ထားတဲ့လူတွေ ਨੇ နောင်ဆက်ပြီးတော့အာဏာကိုင်ရင်းတဲ့လူတွေကလုံနေတယ်ဆိုတော့အဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမြင်နေရတဲ့ဒါဟာတိုက်ပြီးတည်းအလားလားမကောင်းဘူးလို့ပြောရမှာပေါ့ခင်
ဗျဟုတ်ကဲ့ခင်ဗျဒေါက်တာကျင်းဆွေကျေးဇူးပါကျွန်တော်ကုမြားကြီးလေလိုင်းပေါ်ရောက်လာပါပြီကုမြားကြီးကြားပါလဲကြားရပါလားခင်ဗျဟု
တ်ကဲ့ကြားပါတ
ယ်ဟုတ်ကဲ့ကုမြားကြီးခုနကရှေ့မှာတော့ရှင်နေဦးကိုနီတို့ဒေါက်တာတက်ဆွေတို့ဆွေးနွေးသွားတာပါအဓိကဒီရွက်ကောက်ပွဲမတိုင်ခင်မှာအခြေခံဥပဒေပြင်ဆင်ရေးကအရေးကြီးရဆိုတဲ့အကြောင်းဒီအခြေခံဥပဒေပြင်ဆင်ရေးဆိုတဲ့ကိစ္စရပ်နဲ့တဘာတဲ့တို့6ပွင့်ဆိုင်ကိစ္စကြီးလည်းပါလာပါတယ်ကျွန်တော်ခုနကမိကုံးပဲကျွန်တော်ကုမြားကြီးကိုမေးချင်ပါလေကုမြားကြီးရဲ့သဘောထားသိချင်တာကဒီရွေးကောက်ပွဲကပြောမဆိုရင်နိုဘာလလောက်ကျင်းပမယ်အခု6ပွင့်ဆိုင်နိုဘာလို့ခေါ်ထားပါတယ်အခြေခံဥပဒေပြင်ဆင်ရေးအတိုက်ခံနေလူလားနေအခြေခံဥပဒေပြင်ဆင်ရေးကလက်တွေ့ကျဒီရွေးကောက်ပွဲမတိုင်ခင်ဖြစ်လာနိုင်ကြရောရှိရလားဘယ်လိုယူဆပါလဲ
ရန်နေသားလူတွေလည်းဖြစ်လာနိုင်မှုအခြေအနေရတယ်လေ
ဟုတ
်အခြေအနေတိုက်ခတ်မှုမှာ6လောက်ပဲရှိကြပြင်ပါတော့ဘယ်လိုဖြစ်လဲဒီတိုက်ဒီမှုပဲတဲ့တော်တော်ကျင်းနေအခြေအနေဒီကဥစားဖို့ဆိုတော့အရင်ကလာလာနေပါပါလူလူသားသားဆိုတာကိုရှင်းတော့ပြင်မဲ့ဖြစ်အခြေအနေကိုပြည်သွားလို့ပြင်ပါလေအဲ့မဲ့တခုကြည့်ရတာဒီကလာနေပြီးနေထောက်ကလည်းလေးဝဲတဲ့ဒီချက်တော့လည်းသူနေဝဲရတဲ့တဲ့ထောက်ကလည်းသူနေဝဲတဲ့ဆက်ပါချလာလည်းဆိုတော့ပြည်လို့ပြင်မလဲပြင်မဲ့ဆိုတော့ဆက်ကတော့ဆက်တယ်ဆက်နိုင်ပြီလို့ကျွန်တော်ထင်ပါတယ်အပေါ်ဒီဘောတော့နိုင်မှာလား
ဟုတ်ကဲ့ကိုမြားကြီးကတော့မဖြစ်နိုင်ဘူးပြောပါလေကိုမြားကြီးတယ်လီဖုန်းလိုင်းကကျွန်တော်တို့ကြားရတော့တော်တော်လေးအခက်အခဲဖြစ်နေပါလေကျွန်တော်ပြန်ကြိုးစားပြီးတော့ line ကြည့်အောင်ကြိုးစားပါမယ်ကျွန်တော်ခုနအရှင်းနေဦးကုန်ကြီးကိုပဲကျွန်တော်ပြန်ပြီးတော့မေးချင်ပါလေခင်ဗျအဲ့တော့အခုက6ပွင့်ဆိုင်ကိစ္စတွေပါလေလည်းဖြစ်လာပါတယ်ဖွဲ့စည်းပုံပြင်ဆင်ရေးတပိုင်းထဲမှာအဲ့တော့ဖွဲ့စည်းပုံပြင်ဆင်ရေးကိုတကယ်တမ်းအစိုးရဘက်ကဖြစ်စီလွတ်တော်တွေကဖြစ်စီအာဏာရပါတီကလူလိုလားလားရှိတယ်လို့ကိုယူဆလို့ရရလားပြောမယ်ဆိုရင်တော့အာဏာရပါတီခေါင်းဆောင်တချို့ကတော့လွတ်တော်ထဲမှာဒါပြင်ဖို့လိုအပ်တယ်ပြင်မယ်ဆိုတဲ့လေတံတွေတော့ဖြစ်ပါတယ်တကယ်တမ်းအာဏာရပါတီဘက်ကလူလားလားရှိရလားဦးကိုနေဘယ်လိုယူဆပါလဲ
အာဏာရပါတီထဲမှာကျွန်တော်အမြင်အုပ်စုနှစ်စုရှိတယ်လို့မြင်တယ်ခင်ဗျ အဲ့ဒါပထမအုပ်စုကဖွဲ့စည်းပုံစံဥပဒေကိုပြင်ဖို့လိုအပ်တယ်ဆိုတာကိုသဘောပေါက်လက်ခံတဲ့အုပ်စုပေါ့ဗျာ sorry ကျွန်တော်တို့ဥပမာပြောရရင်နိုင်ငံရေးဥရွှေမနောက်တစ်ခါသူရဥအေးမြင့်ဥမာသူရဥအောင်ကိုအဆက်ရှိတဲ့ဒီပြည်ခိုင်ချိုးဘက်ကထိတ်တန်းကောင်းဆောင်တွေတော်တော်များများကဖွဲ့စည်းပုံစံဥပဒေကိုခင့်နိုင်အောင်ပြင်ဖို့လိုတယ်လို့ဥပဒေနဲ့ပြောနေတာတွေရှိပါတယ်။ဟုတ်ဒါအုပ်စုတစုပေါ့ဗျာ။နောက်တစ်ခုကမပြင်းပြင်းနဲ့အုပ်စုကလည်းရှိတယ်။အဲ့ဒါကျွန်တော်တို့ဒီဖွဲ့စည်းပုံစံဥပဒေပြင်ဆင်ရေး32ဦးကော်မတီဆွေးနွေးပွဲမှာဒီသူတို့ရဲ့အစီရင်ခံစာအပေါ်မှာကြည့်လို့ရှိရင်ပြီးတော့7ချိန်ညောက်ဒီလွတ်တော်အစည်းအဝေးမှာကြည့်လို့ရှိရင်ပြည်ခိုင်ထိုးတဲ့မှာလည်းမပြင်းဖို့ပြောတယ်လို့ရှိတယ်။အဲ့ဒီထဲမှာတခါတမရောသားကိုယ်စားလှယ်ပြီးဆိုရင်ဒီရေးကြည့်တဲ့ပုံမှန်တွေကိုသူကမပြင်းညင်ညောင်းပြောတာတွေရှိနေတယ်အဲ့တော့အဲ့ဒီလိုတမရတော်ကိုယ်စီလေကမပြင်းကျင်ဘူးပြင်ဖို့မလိုဘူးပြောတဲ့အချိန်မှာဆိုတော့နိုင်ငံရေးဥရှင်မကတမရကြီးကိုမြေတားရက်ခံတယ်ကာကွယ်ရေးဥချုပ်ကိုပြောပေးပါလို့သူပြောလိုက်တဲ့အခါမှာတမရကြီးကလည်းမပြောနိုင်ဘူးဘာလို့ဖွဲ့စည်းပုံစံဥပဒေပြင်ဆင်ရေးလွတ်တော်နယ်နဲ့ဆိုင်ပါတယ်ဥချုပ်ရေးထားတဲ့မဆိုင်ပါဘူးလို့သူညင်းနေတာကျွန်တော်တို့ကြားတယ်နောက်အချိန်နည်းနည်းလေးဒီလွတ်တော်မှာဆွေးနွေးတာအဆင်မပြေတဲ့အခါကျတော့ဟုတ်ဒီသူရဦးမြင့်ကနေပြီးတော့ဖွဲ့စည်းပုံချေဥပဒေပြင်ဆင်ရေးဆွေးနွေးဖို့6ပွင့်ဆိုင်အစိုးတင်လိုက်တဲ့အခါမှာလွတ်တော်ကတခဲနဲ့ထောက်ကနေအဲ့ဒါလည်းပဲသမရကြီးကသူကတိတ်ပြီးတော့6ရောက်နဲ့မဖြစ်ဘူးအများနဲ့မှဆို48တို့12ပွင့်တော့လုတ်တဲ့အခါကျတော့လွတ်တော်ကနောက်တစ်ချိန်ပြန်တောင်းဆိုတယ်နိုင်ငံတော်သမရကြီးအနေနဲ့6ပွင့်ဆိုင်ဆွေးနွေးခွဲကိုလုတ်ပေးပါလို့နှစ်ချိန်တောင်းတော့မှအခုလုတ်ပေးတယ်ပေါ့ဗျာပြီးခဲ့တဲ့လ10ရက်နေ့ကမစတာစေဘီလာ10ရက်နေ့ကလုတ်တယ်တော့နောက်တစ်ချိန်လို့ဖို့အတွက်ကို7ရက်နေ့နောက်ပိုင်းကိုရွှေ့တယ်။အဲ့တော့ခုနကဘုသားညုံမိတဲ့မေဘောအခုဒီနေရာမှာရောက်လာပြီ။ခွဲစည်းပုံချင်ဥပဒေပြင်ဆင်ရေးဒီကျွန်တော်တို့တိုက်ပြီးအတွက်တည်ရေးရှင်ရေးအရေးကြီးနေတယ်။ပြည်သူလူထုကလည်းအရန်ပြုတ်ပြင်းတောင်းလဲခြင်းနဲ့နိုင်ငံတကာကလည်းစောင့်ကြည့်နေတယ်။ဒီလိုအခြေအနေမျိုးမှာသူတို့တိုက်အချိန်ဆွဲနေတယ်၊တိုက်ကိုကြားနေတယ်။နေတိုင်းနေတိုင်းအစည်းအဝေးထိုင်လို့ရတယ်။တိုက်ပြီးအတွက်အရေးကြီးရင်နေတိုင်းအစည်းအဝေးထိုင်နေတာတော့သူတို့ကအစည်းအဝေးမထိုင်ဘူးဆိုတော့အုတ်ချုပ်ရေးတာဝန်ရေးဦးစီးချုပ်နဲ့သမရဘက်ကပြင်ဆင်ရေးကိုလိုလားပုံသိမရဘူးခလွတ်တော်ဘက်နဲ့တိုင်းရင်းသားတွေဘက်နဲ့ဒေါန်စန်းစုကြည်တို့ဒီကျွန်တော်တို့အတိုက်ခံဘက်ကတော့ကြောက်ညင်တဲ့သဘောရှိတယ်။ဒါကြောင့်6ပွင့်ထဲမှာနည်းနည်းလေးအယူဆမတူတဲ့သဘောကျွန်တော်တို့ကတွေ့ရတယ်။အဲ့ဒါအခက်အခဲအကျအဒီဘက်ကိုဥတည်သွားမဲ့ကိစ္စပဲဗျ။
ဟုတ်ကဲ့
ဒါကျွန်တော်ရဲ့အမြင်ပါပဲ။
ဟုတ်ကဲ့ဒေါက်တာတင်းစေဘလူးယူဆပါလေခုနကဥကုနီကတော့သူကစစ်တပ်နဲ့သမရဘက်ကတော့မလိုလားတဲ့လို့သူထင်ပါလေတဲ့။
ဟုတ်ကဲ့အဲကျွန်တော်တို့ဗမာနိုင်ငံရဲ့နိုင်ငံရေးအခင်းအကျင်းကိုကြည့်ရခုနဆက်ဥက္ကဋ္ဌပြောသလိုကတော့ဒီနေ့အခင်းအကျင်းကိုဖတ်လိုက်ရင်တော့ဟောဒီလိုထွက်ပါတယ်အဲနောက်ဒီတဲ့ဒီနည်းနည်းနောက်ဆုတ်ပြီးတော့ပေါ့လေတမန်ကြောင်းနဲ့တွက်လို့ရှိရင်ဗမာနိုင်ငံ1962တည်းကဆက်အနာစစ်တပ်နဲ့ဆက်အနာရှင်ပေါ့လေအာဏာရှင်တို့သွားတော့အာဏာပါတဲ့တို့တွေဒီလိုဖြစ်နေတယ်အဲ့ဒီဟာကပျောက်အောင်မဲ့ပုံစံမရှိသေးပဲနဲ့ရှော့အောင်မဲ့ပုံစံလည်းမရှိဘူးလို့ကျွန်တော်ပြောချင်တယ်။နာမည်နဲ့ဟာအသွန်သရမ်းနဲ့အဝတ်အစားနဲ့အခေါ်နဲ့ပြောင်းတာပဲရှိပြီးတော့တိုင်းပြည်ကိုယူနီဖောင်းဝတ်တဲ့လူတွေနဲ့ယူနီဖောင်းချွတ်ထားတဲ့လူတွေနဲ့သူတို့ကိုဟာသူတို့နဲ့အတူလိုက်ပါမဲ့လူတွေအုပ်စုနဲ့ပဲဆက်လက်အုပ်စိုးနေတယ်ဆိုတဲ့ဆန္ဒကရှိနေစေဖြစ်တယ်။ဘယ်ဟာပဲထွက်ထွက်ဘယ်ဟာပဲလုလုဒီခင်းချင်းကတော့ဒီမဟာဗျူဟာပေါ့လေဒီကနေတော့ကြော်ထွက်မယ်မဟုတ်ဘူးအဲ့ရဟိုနီးဗျူဟာကတော့ပြောင်းမှာပေါ့နီးဗျူဟာလေးတွေပြောင်းလိုက်ပြုတ်လိုက်တော့ရှိနေတယ်ဆိုတော့ဟိုအလားလာကတော့မကောင်းသေးဘူးတနည်းအားဖြင့်ဒီလိုအဲ့လိုဟိုလားစစ်အာဏာရှင်ပုံစံအုပ်ချုပ်ကနေပြည်သူလူထုနဲ့ဒီမိုကရေစီပြောင်းဖို့ဆိုတာကနိုင်ငံတကာမှာပေကြီးကြီးလွယ်လွယ်လေးပေါ်ပေါ်လေးပဲချော့ချော့ရှူရှူလေးတော့မဖြစ်ခဲ့တဲ့အစလားတွေရှိတယ
်ဟုတ်ကဲ့
အဲ့တော့ကဘာမှပြင်မအဲ့လိုများဖြစ်ရင်တော့မကောင်းဘူးလူတွေလည်းမဖြစ်ချင်ကြဘူးဟုတ်တော့သူကြီးအစားကလည်းလူတွေကိုလက်မောဟိုထွက်တာမဖြစ်ဘူးမဖြစ်စေချင်ဘူးသူကလည်းအများအားဘယ်တော့မှမပါပါတီရလူတွေတော့ဟိုပါတဲ့လူရေးယူခံတဲ့အဆင်ဖြစ်နေတယ်ဆိုတော့ဒီဟာတွေကဟိုဆက်သွားဒီတိုင်းမဆက်သွားရင်လုပ်ဖြစ်ပါမလားလို့တော့ကျွန်တော်နည်းနည်းသံတရားရှိလာတော့ကချွတ်ချွတ်မှုန်မှုန်နဲ့ဟလာညင်ညင်သားသားနဲ့အသေးပြောက်ကြဆုံးမရှိပဲနဲ့ပြောင်းညင်တော့ပြောင်းမဲ့နိုင်ငံရေးစနစ်ဖြစ်ဖို့အတွက်အာခံနေတဲ့ခေါင်းမာနေတဲ့အုပ်စုကမင်္ဂလာနဲ့အမြင်ရလာမှသာလေးရင်ကျွန်တော်တို့ဖြစ်လိမ့်မယ်ဒီအတွက်ဟလာဒီလိုလေးပြောရုံလေးနဲ့တော့ဒါကောင်းမှရမလားလို့ဟိုကျွန်တော်သံတရားရှိနေတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျဒေါက်တာတင်းစုကျေးဇူးပါကျွန်တော်ကိုမြာကြီးလှည့်ပေးကြည့်ပါလေကိုမြာကြီးကြားပါလားခင်ဗျခုနကတော့ line တိတ်မချင်
ဟုတ်ကဲ့ကြားပါလေ
ဟုတ်ကဲ့ကိုမြာကြီးခုနကတော့ဆွေးနွေးတော့တပိုင်းပေါ့အခုက ခုနကကိုမြိုင်ဆွေးနွေးသွားတဲ့အထက်မှာဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတာတော်တော်လေးကိုခွင်လန်းပေါ့အားနေသွားတယ်ပေါ့ဒါပေမဲ့လည်းအခုမကြခင်ရွေးကောက်ပွဲလာတော့မယ်ရွေးကောက်ပွဲကိုဖျက်ကိုဖျားမယ်အခြေအနေလည်းရှိပါတယ်အဲ့တော့ဒီနေသားမှာဒီလာမယ့်ရွေးကောက်ပွဲမှာအခုလိုအခြေအနေမျိုးနဲ့ဖွဲ့စည်းပုံအလိုက်မပြေနိုင်ဘူးဆိုရင်ဒီမိုစီအင်အားစုတွေဘက်ကအများစုအနိုင်ရနိုင်မယ့်အခွင့်အလမ်းကောရှိပါရဲ့လားဘလို့မြင်ပါလဲ
အဲ့ဒါကတော့ဒီဖွဲ့စည်းပုံပြင်ခြင်းမပြင်ခြင်းဆိုတဲ့အခြေအနေနဲ့ဓာတ်ရိုက်ကြီးမပတ်သက်ဘူးလို့မြင်နေကြကျွန်တော်မြင်နေတာတော့လေ
ဆို
တာရွေးကောက်ပွဲကိုဖျက်ဆီးတယ်ဆိုတာကျွန်တော်မြင်တဲ့အနေနဲ့ရွေးကောက်ပွဲဟာဖွဲ့စည်းပုံပြင်အပေါ်မှာမြန်မာနိုင်ငံဒီမိုကရေစီထွန်းကားရေးအတွက်နီးလန်းတစ်သွေဖြစ်တယ်လို့ကျွန်တော်အဲ့လိုနားလဲပါတယ်ဖျက်ဆီးရမယ်နီးလန်းတစ်သွေပါဆိုလိုချင်တာကရွေးကောက်ပွဲပုံမှာပဲအကုန်လုံးပုံအပ်လိုက်တာလို့လည်းမဖြစ်စေချင်သလိုရွေးကောက်ပွဲကိုပြစ်ပယ်ပြီးစဉ်းစားချက်မျိုးဟာလည်းမြန်မာနိုင်ငံအနာဂတ်ကိုစောင့်အောင်လုပ်နိုင်မယ်လို့ကျွန်တော်မယူဆပါဘူးနှစ်ခုလုံးတွေ့ရမှာပါအဲ့တော့ရွေးကောက်ပွဲကနေပြီးတော့မှအခုကဒီကျွန်တော်တော်တော်များများပေါ့ဗျာဒေါ်အောင်ဆန်းစုကြည်တော်တော်လေးဝင်သွားပြီဘာဖြစ်လို့မပြေနိုင်လဲဆိုရင်မေးခွန်းတော်တော်မေးတယ်လေအ
ဲ့တော့
တော်တော်လေးမှာ NLD ကိုစားပြီးတော့ဒီမိုကရက်တစ်အမတ်ဘယ်နှယောက်ရှိလို့လဲဆိုရင်မေးခွန်းကကျွန်တော်တို့ကကောင်တာပြန်ပြီးမေးခြင်းလေလုံးလို့ရတဲ့အခြေအနေမျိုးကမရှိသလို2020ရွေးကောက်ပွဲမှာလည်းဒင်းကြေးကြက်ကြီး NLD ပါခဲ့တာမဟုတ်ပဲ2012ကျမှဒါပြည့်ရွေးကောက်ပွဲနဲ့ဝင်ခဲ့တာဆိုတော့အယောက်50နဲ့တော်တော်လေးမှာအလုံးမဖြစ်နိုင်ပါဘူးအဲ့လွတ်တော်ထဲမှာဖွဲ့စည်းပုံပြင်ပြီးဖြစ်စေမပြင်ပြီးဖြစ်စေကိုယ့်ဘက်ကဒီမိုကရက်တစ် NLD ဆိုတာတဲ့ဒီမိုကရက်တစ်နဲ့တိုင်းရင်းသားအင်အားစုတွေများများဆာဆာလွတ်တော်ထဲရောက်ဖို့တော့ကျွန်တော်တို့တာဝန်တရလို့ကျွန်တော်ခံယူပါတယ်အဲ့အတွက်ကြောင့်မို့ဒီဟာကိုဖျက်တဲ့နီးလန်းသက်သက်နဲ့ကျွန်တော်တို့တွားပြီးတော့မှလွတ်တော် procedure နဲ့အတူဖွဲ့စည်းပုံပြင်မှုကိုကျွန်တော်တို့ကြကုတ်ကြဲကြိုးပမ်းရမှာဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျ
တစ်ခါကလည်းလွတ်တော်ပြင်မှုဆွေးနွေးပွဲဖြစ်တဲ့နိုင်ငံရေးဆွေးနွေးပွဲဒါဟာ MCA ကတစ်ဆင့်ပေါက်ဖွာလာမယ်တိုင်းရင်းသားနဲ့လက်တွဲပြီးလုပ်ကံရမယ်အခြေအနေပါလက်မတွဲဘဲနဲ့ဘယ်လိုမှမရပါဘူးဟုတ်လက်တွဲပြီးတော့မှအဲ့ဒီဖြစ်ပေါ်တဲ့နိုင်ငံရေးဆွေးနွေးပွဲတစ်ဆင့်ဖွဲ့စည်းပုံပြင်ဖို့အခြေအနေဒီစုံချက်နှစ်ချက်ဒီစုံချက်တစ်ခုတွေမှာဒီ line နှစ် line သွားစုံမှုကျွန်တော်တို့စူးစမ်းရပါလိမ့်မယ်အဲ့ဒါဆိုကျွန်တော်ဖွဲ့စည်းပုံပြင်နိုင်လိမ့်မယ်ကျွန်တော်အဲ့လိုယုံကြည်တယ
်ဟုတ်ကဲ့ပါခင်ဗျာကိုအများကြီးဆိုလိုတာကတော့ဒီလွှတ်တော်တွင်းကနေသွားလို့တစ်ဖက်မှာလွှတ်တော်ပြင်ပကသွားနေတဲ့ဒီတိုင်းသားရင်းနဲ့ဆွေးနွေးနေတဲ့လမ်းကြောင်းတွေဆင်းဒီနိုင်ငံရေးဆွေးနွေးပွဲပေါ့နော်ဦးတည်သွားဖို့ဒါစုံချက်ကွာ
ဟုတ်ပါလိမ့်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်အခုတော့ဒီရွေးကောက်ပွဲကိစ္စကိုပဲကျွန်တော်ပြန်ဆောင်ပေးချင်ပါတယ်ရွေးကောက်ပွဲပြောင်းစုရွေးကောက်ပွဲကော်မရှင်ကဦးဝင်းကိုကိုကျွန်တော်တို့ဒီမေးမြန်းထားတာရှိပါတယ်လက်ရှိရွေးကောက်ပွဲနဲ့ပတ်သက်လို့ပြင်ဆင်ချက်တွေကိစ္စပါအနောက်များကြနေလားဦးဝင်းကိုကအခုလိုဖြေဆိုထားပါတယ
်ဟောနိုင်ငံရေးပါတီဟိုမဲဆွယ်စည်းရုံးမှုကတော့ဥက္ကဋ္ဌကြီးကလည်းဟိုရက်ပေါင်း60ပေးမယ်လို့သူကတိပြုထားပြီးပါပြီဟိုမဲဆွေမှုကာလာတော့မရောက်သေးဘူးပေါ့နော်။ဘာဖြစ်လို့လဲဆိုတော့ရွေးကောက်ပွဲကြီးညာပြီးအဲလွတ်တော်ကိုယ်စားလှယ်လောင်းနေစည်ရင်တွင်းပြီးတဲ့အခါကျမှအဲ့ဒီစည်ရင်တွင်းတဲ့ဟာကိုအတီးပြုတ်ပြီးတဲ့အခါကျမှမဲဆွေစည်ုံတဲ့ကာလာရောက်လာမှာပါ။အဲသို့တော်လည်းပဲပါတီတွေအနေနဲ့ကတော့ဟိုလွတ်တော်ကိုယ်စားလှယ်လောင်းမဟုတ်ဘဲနဲ့ပါတီအနေနဲ့ကတော့ပါတီစည်ုံရေးကိုလှုပ်ဆောင်နိုင်ပါတယ်ဆိုတာကိုကျွန်တော်တို့တော်တော်စောစောပိုင်းတည်းကကျွန်တော်ထင်တယ်ဖေဖော်ဝါရီတည်းကဖြစ်မယ်ထင်ပါတယ်ဟိုရက်စွဲမမှတ်မိပါဘူးအဲ့ဒီမှာကျွန်တော်တို့ကြေညာချက်ထုတ်ထားပြီးပါပြီအဲ့တော့ပါတီတွေအနေနဲ့တော့သူတို့ပါတီစည်းရုံးရေးကိုဆောင်ရွက်လို့ရပါတယ်ကန်ဒီဒိတ်ပေါ့လေဒီလွှတ်တော်ကိုယ်စားလှယ်လောင်းနေရဲ့စည်းရုံးရေးကတော့လွှတ်တော်ကိုယ်စားလှယ်လောင်းအတည်ပြုပြီးမှဖြစ်ပါမယ်အဲ့ဒါလည်းကျွန်တော်တို့ရက်ဒီအလုံးချိန်ထားပြီးပါပြီရက်ပေါင်း60ပေးဖို့ရှိပါတယ်
ဟုတ်ကဲ့ပါဒါကတော့ဒီပြောင်းစုရွေးကောက်ပွဲကော်မရှင်ကအဖွဲ့ဝင်ဦးဝင်းကိုပြောသွားတာဖြစ်ပါတယ်သူကတော့ဒီလာမယ့်ရွေးကောက်ပွဲအတွက်ပြင်ဆင်တဲ့နေရာမှာဒီပတ်ကိုစလေတွေအတွက်စီယုံရေးကာလ3လသူတတ်မှတ်ပြီးမြင်ဒါပေမဲ့ပါတီစီယုံရေးတွေကအခုတည်းကလုံးလို့ရပါပြီလို့ပြောပါတယ်တစ်ဆက်တည်းပါကျွန်တော်ဒီစွန့်နေပွဲအတွက်ဆိုပြီးတော့ရှမ်းပြည်တောင်ပိုင်းသားကိုဆိုပြီးတော့ပေးစာပေးပို့ထားပါတယ်သူရဲ့စာထဲမှာတော့သူရေးထားတာကဒီအုတ်ချုပ်သူကိုအားကိုးလို့မရတဲ့ခေတ်တွေမှာကြီးပြင်းလာခဲ့ရသူတွေဆိုတော့တဲ့မဲဆန္ဒရှင်တွေဘက်ကရွေးကောက်ပွဲကိုသာရေဘူးရစိတ်ဝင်စားပြီးတော့လုပ်ငန်းစီအပေါ်မှာအာယုံမညွန့်တာအံ့ဩပြစ်တင်စရာမဟုတ်ပါဘူးတဲ့အတိုက်ခံအများစုဘက်ကတော့ရွေးကောက်ပွဲကိုအောင်မြင်စွာကြော်ဖြတ်နိုင်ဖို့မဲဆန္ဒရှင်တွေဘက်ကိုထိတ်တွက်မှုတိတ်ကိုအားနည်းနေပါလေတဲ့အခုထက်ကြီးစစ်ပြင်းလို့မပြီးသေးပါဘူးတဲ့ငြိမ်သက်လုံးပါလေတဲ့မဲဆွက်ဖို့ပြောတာမဟုတ်ပါဘူးတဲ့မဲပေးဖို့အတွက်အခုမှအသက်ပြည့်တဲ့မျိုးဆက်တွေကိုစင်ကန်တော်တူမဖြစ်စေဘူးဘာတွေချပြကြပြီလဲမေးစရာပါတဲ့ကျွန်တော်ဥက္ကဋ္ဌကြီးပဲမေးချင်ပါတယ်ခုနကဦးဒီတော်ရှင်တူရေးထားတဲ့စာလို့ပါဒီမဲဆွေပါတီစည်းရုံးမှုပြင်ဆင်မှုတွေတိတ်မရှိသေးဘူးလို့သူကတချို့ကျွန်တော်တို့ရှင်တွေစာရီမှာလည်းတွေ့ရပါလေဟုတ်ပါလားဥက္ကဋ္ဌဘယ်လိုယူဆပါလဲ
အဲမဟုတ်ဘူးကိုတန်းညိုကြီးကျွန်တော်တို့ဟိုဗမာပြည်မှာတကယ့်ကိုပါလီမန်ဒီမိုကရေစီရွေးကောက်ပွဲနဲ့ကင်းကျော်သွားတာက1995နှစ်ရှိပြီဗျာတတိယကျ1960ဒီပတ်စပ်ပါလာနဲ့ဆိုင်ဝဲပြီးရွေးလိုက်တဲ့ရွေးကောက်ပွဲကနောက်ဆုံးပေါ့ဗျာအဲ့ဒီမှာ1990ရွေးကောက်ပွဲလုပ်ခဲ့ပြီလို့လည်းဒါဟိုအနာမလွဲဘူးပေါ့ဗျာ Now, not how to say, I'm going to go and yet talk to me. I read you talk with law. The general of my democracy, you talk with a creature. Then I say, you're a citizen, but the job. And I was general, another democracy, a project of God, all no to it. General who see Manjaji the Kugo, Lonely Valley, who got over Lonely Valley. And I borrow also, General D. Pamadi, Pamanangama, Shire, Messanda, Shen, Messenda, and other on the Sechal Bank Kango. Devoted education, look for it. You go away, ma, maybe we'll look at your Mesium and Name Pablo look at your Kupira, may Harriet de Awe, Kailune, Mapia, and Belubia, Miss Jamil. General, who hope your butcher will not show nobody. Upa, General Hoyer and the second in the General Bukhe Mahore, Piro General Nasene Kuya Nima, Pandali Mahore, Tongue Yenima Tang Mahore. Mania, TNM, General Negro Consi, Piemana, Machano Hore. Every Aluada, another democracy, Pajue, CCMA. Idu Lurugo, voter education, Lucore, may be good, General Luciani Mare. The Paca, oh, Anera of Mane, but the video which you Anera, Piembohu, General Luciani Mare, Shivare, that the process of Bonnie Mare.
Okay.
Chatas, yes, we learn Lone Mare. Daddy, General Dizon, Nangan Jaga, Americans, General ND, I know, Norga, IR, I know. About Kuna Kulo Shibai. Divide voter education lap anybody. Look shiny about
it. Okay, Wakna. So, Kumiau let us set a Mijimare. Tiamia Dare, you got with the people solution. You got women tanging nega, Santi Buchini, Lua Bari, Mesana Shinsi, and Pusu Dara Sa. Now the charm may be by Mushia Lucasa, Delumu Chini Riga, Pinsemu Blumia, Kumiau Miawa like me.
Kiluja, General Shinsian in a German solution. Let's see a chain yet yet for ma. ต้องกระเดะเฉยๆจีญาสารันตะคู่ทุบกูตะจนเราอนุญาติมุวีซีอภเฝจุซีซีเนี่ยจนเรานักเจ็งชื่อบาอีตุ่ยบีล่ะอ่าแล้วเราเจ็งทัดตุ่ยกูแล้วชื่อบาเลยอ่าไอ้เฉยๆชื่อบาเลยแล้วตะเพ็ดก็เลยดีวิกอกกวนเนี่ยปัดตะเนี่ยดีโกดาเอดูเคชั่นอ่ะอ่ะซะบ่ยะอกุลงซายาซายาอีเนี่ยปัดตะไปจนเราไม่แพ้อภเฝซีดิปีจายัดดีเนี่ยซีเอสโซดิอ่าตู้หาเนี่ยตู้ลงนี่ล่ะไอ้อกุ่ชื่อบีล่ะอูมาอภเฝต้อมเลยสรุปชื่อจนเ
လုပ်ငန်းတွေလုပ်ကန်ဆောင်ရွက်နေရဖြစ်ပါတယ်အဲ့တော့အခုကျွန်တော်ပြောချင်တာကဒီရွေးကောက်ပွဲကိုဖြတ်တန်းတဲ့အခါမှာတာမန်ရွေးကောက်ပွဲတစ်ခုလို့ကျွန်တော်တို့ဖြတ်တန်းမှုအစီအစဉ်မရှိပါဘူးနောက်တစ်ခုကတရားမျှတတဲ့ရွေးကောက်ပွဲဆိုတဲ့အသုံးလုံးပြောချင်ပါတယ် free and fair fair ဆိုတဲ့ဟာကိုကျွန်တော်တို့ပြည်လက်မခံပါဘူးဒါ energy လဲအဲ့တိုင်းပဲပြောပါတယ်ဘာဖြစ်လို့လဲဆိုတော့ခွင့်ပြုပြင်ဆင်ခြင်းမရှိတဲ့ရွေးကောက်ပွဲမလို့ပါအဲ့ဒါ free ဖြစ်ခြင်းဖြစ်ပါလိမ့်မယ် fair တော့မဖြစ်နိုင်ပါဘူ
းဟုတ်ကဲ့
ဟုတ်တော့ပါဗျာ
ကိုမြန်မာလူထုကြားထဲမှာရွေးကောက်ပွဲနဲ့ပတ်သက်လို့ပညာသိမှုအသိနိုးကြားမှုကိုဘယ်လိုများရှိလဲကိုများကြီးဘယ်လိုမြင်ရပါလဲ
ဒီလိုပြလူထုအနေနဲ့ကဘာလုပ်လာလဲဘာဖြစ်လာလဲဘယ်လိုဖြစ်ပေါ်တူးတက်မှုရှိလဲငါတို့စီးပွားရေးလူနေမှုဘဝတွေဘယ်လိုကြောင်းလဲသွားလဲဆိုတဲ့ပေတံနဲ့ပဲစနစ်တစ်ခုတိုင်းတာပါပဲအဲ့တော့ဒီလိုတိုင်းတာတဲ့အခါမှာပူရေးပူရေးဆိုးရတဲ့ဘဝဖြတ်တန်းမှုတွေကိုလာရင်ဆိုင်ကြုံတွေ့လာတဲ့အခါမှာရွေးကောက်ပွဲမပြောနဲ့အစိုးရကိုလည်းယုံကြည်မရှိဘူးရွေးကောက်ပွဲကိုလည်းယုံကြည်ရှိယုံကြုံကြည်မှုစိတ်တွေအားနေသွားတာတော့အမှန်ပဲဘာမှဖြစ်လာမှာမဟုတ်ပါဘူးကွာငါလုံးမငါထမင်းငါစားရမှာဆိုတဲ့စိတ်ကမြန်မာပြည်သူတွေကနှစ်ပေါင်းများစွာကြင်ရောင်းနေဖြစ်ပါတယ်အဲ့တော့ဒါကိုပဲကျွန်တော်တို့ကဒီရွေးကောက်ပွဲဖြတ်ပြီးအင်းနဲ့အားနဲ့ဖွဲ့စည်းပုံပြင်နိုင်မှုကျွန်တော်တို့အာမခံချက်ကောင်းကောင်းကျွန်တော်တို့ကလူထုကိုပေးရမှာဖြစ်တယ်ဖွဲ့စည်းပုံအစိုးရပြင်ပေးမယ်ပဲဒါမှမဟုတ်လို့ရှိရင်တက်ဆိုင်ရာဒီခုနပြောလို့ပေါ့လွတ်တော်တွေမှာအများစုနိုင်ငံခါလူတွေပြင်ပေးမှာပဲတက်မလို့ကပြင်ပေးမှာပဲဆိုကျွန်တော်တို့ထိုင်ဆောင်နေလို့ကတော့ဘာမှဖြစ်လာမှာမဟုတ်ဘူးဘယ်တော့မှလည်းဖြစ်လာမှာမဟုတ်ဘူးကိုယ့်အကူလို့ယူရမယ့်အခြေအနေကိုဖန်တီးရမယ်လို့ကျွန်တော်မြင်ပါတယ်အဲ့အသည့်တွေကိုလူထုကိုမြင်အောင်ကျွန်တော်တို့ပြောရမှာဆိုရမှာစီးရောရမှာဖြစ်ပါတယ်
ဟုတ်ကဲ့ပါခင်ဗျာကျေးဇူးပါကျွန်တော်တို့ရရှင်တူလေလိုင်းပုံမှာရောက်နေပါတယ်သူကတော့ကိုထိလဲမှုထိုင်းနိုင်ငံကိုထိလဲမှုကြားပါလားခင်ဗျာဆွေးနွေးလို့ရပါတယ်မင်းများညင်ကိုမြောင်အေးဥနီအာဥကိုနီတော်တော်တစ်ဆွေရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့ဒီရွေးကောက်ပွဲလုပ်မယ်ဆိုရင်2008ချိန်ဥတည်ပြီးတော့တည်ပြုဖို့လိုပါတယ်ဓမ္မတာရင
်ဟုတ်ကဲ့2008ဖွဲ့စည်းပုံတည်ပြုဖို့လိုလာလားပြင်ဆင်ဖို့လိုလာလားဘယ်လိုလဲကိုထိလဲမှုထိလဲမှု
ဟုတ်ကဲ့ဟုတ်ကဲ့ပြင်ဆင်ဖို့လိုပါတယ်ခင်ဗျာ
ဟုတ်ကဲ့
အဓိကအပြင်ဆင်လို့ရတယ်။ဒါဖြစ်လို့ဆိုတော့ကျွန်တော်ပြည်သူတွေကဒီဖြစ်ကဒီဖြစ်ကခြေကဥဒေမပြင်ဘူးဆိုရင်တော့ဒီယူကပ်ကယူသားမှဆန်တဲ့ယူကပ်ပွဲတော့မဖြစ်နိုင်ဘူးဗျ။ဒါဖြစ်လို့နောက်ပြီးတော့ကျွန်တော်အနေနဲ့ကတော့ဒီယူကပ်ပွဲလုပ်မယ်ဆိုရင်ဒီမဲဆွေစီရုံးတဲ့နေရာမှာဒီကန်ဖြိုးတွေကကျွန်တော်ပြည်သူရဲ့မဲတွေကိုသူကကျွန်တော်ဒေသနေမှာအားလုံးသူကလိုက်ကောက်လို့ဖြစ်နေပါလေခင်ဗျ။ဒီတင်လေအဲ့ဒါကိုကျွန်တော်ကတော့လုံးဝလက်မခံပါဘူး။ဒါတရားနာတဲ့ရွေးကောက်ပွဲလို့ ဖြစ်တယ်လို့ကျွန်တော်ပြောမရပါဘူးခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ဥကိုနီကိုပဲပြန်မေးချင်ပါတယ်ခုနဖွဲ့စည်းပုံနဲ့ရွေးကောက်ပွဲနဲ့ဆက်ဆက်လို့ပါ2012ခုနှစ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကဂျာဗက်ရွေးကောက်ပွဲဝင်တဲ့အခါမှာလူလူကိုခရီးပေးထားတဲ့ချက်တွေမှာဖွဲ့စည်းပုံပြင်မယ်ဆိုတဲ့ကိစ္စရပါပါတယ်အဲ့တော့ကျွန်တော်ကဥကိုနီကိုပုတ်ကိုအေးရပါဟိုပါတီအဖွဲ့တရားမဟုတ်တယ်ပုတ်ကိုအေးရတူးချင်းသုံးသပ်မိတာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဒီတာဝန်ဒီခရီးကိုဘယ်လောက်ထိစွမ်းဆောင်နိုင်ခဲ့ပြီလို့ယူဆပါလဲ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဒီဖွဲ့စည်းပုံချေအုပ်တွေပြင်ဆင်နေပတ်သက်ပြီးအမတန်ကြီးမားတဲ့ campaign ကြီးနှစ်ခုလုပ်ခဲ့ပါတယ်ပထမတစ်ချိန်ကတော့ပြင်မလားအသိရေးမလားဆိုတဲ့ဟာကိုပြည်သူဆန္ဒခံယူရပါတယ်။ပြည်သူအများစုကပြင်သေးပါလို့တောင်းဆိုပါတယ်။ဒါတခုဒါပေမဲ့လို့အဲ့ဒါကိုတက်ဆိုင်ရာကျွန်တော်တို့အာဏာပိုင်တွေကအသိအပတ်မပြုတဲ့အခါမှာကျွန်တော်တို့ဒီပွင့်လင်း88နဲ့ပူပေါင်းပြီးတော့ပါဒီလက်ပရေးထိုးတဲ့ဒီပြောင်းနော်တတိရှိရှိဒီကိုနာမည်မှတ်ပုံတင်ပေးပြီးတော့မှဒီဖွဲ့စည်းပုံမှာကြိုက်ဖို့ပြင်ညင်ပါတယ်ဆိုတဲ့လက်မှတ်ထိုးတဲ့ campaign တခုကိုလည်းကျွန်တော်တို့မြို့သားဒီမိုကရေစီအဖွဲ့ချုပ်နဲ့88ကိုလည်းတော့ပူပေါင်းပြီးတော့လက်မှတ်ငါးသန်းညွှန်ယူပြီးတင်ပြခဲ့ပါတယ်။ဒါကတော့ထင်သန်းမြင်သာပေါ့။နောက်တတိယတစ်ခုကပိတ်အရေးကြီးတာကဒေါက်ဆာစုကြည်ပြီးနေတဲ့အချက်ကလွတ်တော်လမ်းကြောင်းကနေပြင်လို့မရနိုင်ဘူးဆိုတာကိုသူကအကောင်းဆုံးသာသဘောပေါက်နားလည်တဲ့အတွက်၄ပွင့်ဆိုင်ကိုတောင်းခဲ့ပါတယ်။အဲ့ဒီ၄ပွင့်ဆိုင်ကနောက်ဆုံးလွတ်တော်ကသဘောတူညီပြီးတော့၆ပွင့်ဆိုင်အနေထားကိုရောက်လာပါတယ်။အဲ့တော့ဖွဲ့စည်းပုံချင်အုပ်တွေပြင်ဆင်ရေးတွေတကယ် key player တွေဖြစ်တဲ့အခုဒီ၆ပွင့်မှာသဘောတူညီချက်ရရင်အဆင်ပြေမယ်။အဲ့တော့အဲ့ဒီလိုအဆင်ပြေနိုင်မှုတွေတော့ဆန်းစုကြည်ဟာအတော်ကိုအားထည့်ပြီးလုပ်နေတာကျွန်တော်ထင်မှန်းနေတွေ့ရပါဘူ
းနောက်ဆုံးတစ်ချက်မေးချင်ပါလေအချိန်နဲ့သိမရလို့ဥက္ကုဏ
ီဟုတ်ကဲ့
ဟုတ်ကဲ့ဥက္ကုဏီတစ်ချက်လောက
်တော့မင်းမခွဲရအောင်အခု6ပွင့်မှာသဘောတူရင်ဆွတ်တော့မှာဒါကအတိုက်ခံဆွေးနွေးစရာမလိုတော့တဲ့အတွက်တကယ်အထက်တဲ့ပြင်ဆင်မှုသဘောတူတဲ့အဖြေထွက်ရင်ကျွန်တော်တို့ခုနကကိုတန်းညိုကိုဆက်ဆက်ကြည့်မေးတဲ့ပြည်လုံးညိုဆန္ဒခံရင်ပဲစီကိုရောက်မယ်အဲ့တော့ကြောင့်လောလောဆယ်အဆုံးဖြတ်ကတော့6ပွင့်ဆိုင်မှာလည်းရှိတယ်လို့ကျွန်တော်ပြောကြပါ
ဟုတ်ကဲ့ဒါဆိုလွတ်တော်ထဲမှာပြင်ဖို့ဆိုတဲ့ကိစ္စကမဖြစ်နိုင်ဘူးဆိုတဲ့အခြေအနေကိုရောက်သွားပြီလားကြောက်ခတ်တော်တော်လေးဖြစ်ပြီပါ
လွတ်တော်ထဲမှာဟောလွတ်တော်ထဲမှာပြင်ဖို့မဖြစ်နိုင်ဘူးဆိုတာက6ပွင့်ဆိုင်သဘောမတူရင်မဖြစ်ဘူးမဲခွဲရင်ရှုံးမယ
်ဟုတ်ကဲ့ပါ
6ပွင့်မှာသဘောတူလို့မဲမခွဲပဲနဲ့ကျွန်တော်ယူနစ်တော့ဆိုရအားလုံးသဘောတူလို့အတိုက်ခံဆွေးနွေးမဲ့လူမရှိလို့ဆိုရင်လွတ်တော်မှာအောင်မြင်မယ်အဲ့ဒါဆိုရင်ဒီလိုမျိုးဆန္ဒခံယူပွဲကိုတာပြီးတော့အပြောင်းလဲဘက်ကိုပါလိမရှိရဦးရပြင်ဆင်ရလမ်းကြောင်းပေါ်ပြန်ရောက်နေတ
ယ်။ဟုတ်ကဲ့6ပွင့်ဆိုင်ပေါ်မူတည်နေတဲ့ဘောပေါ်ကျွန်တော်ဒိုက်လီလိုက်အစီအစဉ်အချိန်လေးဆစ်သွားလို့ပါ။ပါဝင်ဆွေးနွေးပြီးတဲ့ရှင်နေဦးကိုနီ88ကကိုမြာအေးဒေါက်တာတစ်ဆွေအားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာ။ဒိုက်လီလိုက်အစီအစဉ်ဒီမှာပဲညနာခွင့်ပြီးပါ
ကိုသားညိုအစီအစဉ်ပြီးထုတ်လို့သူမဆုမွန်နဲ့တူတင်ဆက်ခဲ့တဲ့စနေနေ့ညချမ်းထရိုက်လေးလိုင်းအစီအစဉ်ပဲဖြစ်ပါရဲ့ရှင်။အခုကတော့စနေနေ့ညချမ်းအစီအစဉ်နဲ့ဆုံးသတ်တော့မှာမို့ချန်နေသေးတဲ့အချိန်တွေမှာသတင်းချင်းချုပ်ကိုမဆုမြမွန်ကကြီးညာပေးပါမယ
်။နေပေါ်နိုင်ငံမှာအင်အားပြင်းမြေငရင်ကြီးလှုပ်ခတ်ခဲ့တာသတင်းတစ်ပတ်ကြာလာတဲ့အထိဝေးလံခေါင်ဖျားတဲ့နေရာတွေစီကိုကူညီကယ်ဆယ်ရေးအကူအညီတွေမရောက်နိုင်သေးပဲဖြစ်နေပါရဲ့။နိုင်ငံတကာကူညီကယ်ဆယ်ရေးတွေရောက်နေပေမဲ့ဤဘော့အစိုးရရဲ့ညှိနှိုင်းဆောင်ရွက်မှုဘိုင်းမှာအားနည်းနေတဲ့အတွက်လိုအပ်နေတဲ့နေရာတွေစီကိုအကူအညီတွေမရောက်နိုင်သေးတာလို့အဲ့ဒီမှာရှိနေတဲ့သတင်းတောက်တွေကပြောပါရယ်နိုင်ငံတကာကပေးနေတဲ့ငွေကြေးနဲ့ကယ်ဆယ်ရေးအထောက်အပံ့တွေကိုအာဏာပိုင်တွေဘက်ကကန့်သတ်စစ်ဆေးမှုတွေကြီးမားနေတဲ့အတွက်နိုင်ငံတကာကယ်ဆယ်ရေးလှုပ်သားတွေဘက်ကလည်းမကြေမနက်ဖြစ်နေတယ်လို့အဲ့ဒီမှာရောက်နေတဲ့ VOA သတင်းတောက်ကပြောပါရယ်UK ရဲ့ဒုတိယမြောက်အင်ရှင်မင်းသားဝီလျံနဲ့စနီကက်သရင်မက်ဒယ်တန်တို့ကနေဒီကနေ့စနေနေ့မှာသမီးလေးမွေးဖွားပါတယ် UK ရဲ့စတုထားမြောက်အင်ရှင်ဆန်ဖြစ်မဲ့မင်းသမီးလေးကို၈ပေါင်၃အောင်စားနဲ့မွေးဖွားခဲ့တယ်လို့ကင်ဆင်တန်နန်းတော်ကနေပြီးတော့တည်င်းထုတ်ပြန်ပြန်ပါတယ်ခလေးရောမိခင်မှာကျန်းမာကြတယ်လို့လည်းကြေညာချက်ထဲမှာဖော်ပြထားပါတယ်American ပြည်ထောင်စုအရှိတ်ဖက်ချန်ဘော်ဒီမော့မြို့မှာဒီညမထွက်ရအမိန်ချိုးဖောက်မှုနဲ့တောက်ကြနေတဲ့ကလူတချို့ကိုရဲကဖမ်းဆီးခဲ့ပါတယ်Freddie Gray ဆိုသူလူမဲတယောက်ကိုရဲတွေဖမ်းဆီးစင်မှာဒီတိတ်ဆုံးသွားခဲ့ပြီးတဲ့နောက်မှာဆန္ဒပြစန့်ကျင်မှုတွေဘော်ဒီမော့မြို့မှာရှိခဲ့တဲ့အတွက်ညမထွက်ရအမိန်ကိုထုတ်ပြန်ထားတာပါဒီ Gray ကိုတရားလုံးမှုနဲ့ဒီရဲအရာရှိ6ယောက်ကိုလည်းအစိုးရကတရားဆွဲထားပါတယ်ရဲတွေကိုဒီတရားဆွဲတဲ့တရင်ထွက်ပြီးနောက်ညမထွက်ရအမိန်ကိုချိုးဖောက်ပြီးတော့ဒီလမ်းပေါ်ကိုဆန္ဒပြသူတွေကိုဖမ်းဆီးခဲ့တာဖြစ်ပါတယ်ရှင်
တရင်ချင်းချုပ်ကိုမဆုမြတ်မွန်ကြီးညာပေးခဲ့တာပါဒီညရဲ့အစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်ရှင် VOA American တမနက်ခင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မိနစ်6နာရီကနေ9နာရီအထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOA ကိုနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်ကျွန်မသင်္ကီထိုက်ပါThank you.
This program has come to you from the Voice of America, Washington.